Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် View American တိုင်ရိုက်2019ခုနှစ် February 23ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါရှင်ဒီကနေ့ညနေပိုင်းစီစဉ်တွေကိုတောင်းယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်ဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့နေဆက်လုံညိုင်းနဲ့ပတ်သက်လို့အမေရိကန်လွတ်တော်အမတ်တွေကရရှိထားတဲ့သဘောတူညီချက်ကိုသမ္မတဒေါ်နယ်ထရန့်ကသဘောမချတဲ့အကြောင်းပြောလိုက်ပါတယ်။ကင်နီတန်းသားလေးကိုဖမ်းဆီးရေးယူပြီးအင်အားသုံးနှိမ်နှင်းနေတဲ့လူရဲတွေကိုရပ်တန့်မှုကုလသမဂ္ဂလူ့ခွင့်ရေးထုကိုယ်စားလှယ်ရန်ကြီးလေးကတောင်းဆိုပါတယ်။ဒီလိုထိတ်ခဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နေတူချင်ညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနေပြည်နာဆင်းရဲမဲ့သတင်းလှော်ရီမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ဒီကနေ့မြစ်ခီးစဉ်အတွင်းတနင်္သာရီတိုင်းဒေသဝန်ကြီးချုပ်နဲ့အစိုးရကိုအရေးယူဖို့ဆန္ဒပြမှုတွေလမ်းခီးမှာကြုံခဲ့ရတယ်လို့တိုင်းဒေသကြီးအစိုးရအဖွဲ့ပြောင်းလဲဖွဲ့စည်းဖို့တိုက်တွန်းမှုတွေပါရင်ဆိုင်ခဲ့ရတဲ့အကြောင်း
။ဒေါက်တာဆန်းစုကြည်ကဒီနေ့ခဲ့တဲ့အတိုင်းပါဆိုတော့အောက်ရောက်မှုရှိတော့ပေါ့နော်။ဒါနဲ့ဒီမိကောလေးပုံမှာပြန်ပြော
ချင်ပါတယ်။ဒေသဒေသခံတူပြောသွားတာပါ။နောက်ပိုင်းမှာပြည်စုံကနာဆင်ရပါမယ်။ဒီသတင်းလွှာနဲ့အတူမင်းပြမျိုးနဲ့ကြီးရွာအုပ်ချုပ်ရေးမှူးတူလှုပ်ကြံခံရမှုနဲ့ပတ်သက်ပြီးမြင်းမြန်းခြင်းနဲ့အပြစ်ရစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့ကိုယ်စားလှယ်တွေဒီကနေ့နေပြည်တော်မှာ21ရာစုပင်လုံအမြန်ဆုံးပြန်လည်စတင်နိုင်ရေးအတွက်ဆွေးနွေးကြတဲ့အကြောင်းစတဲ့စိတ်ဝင်စားဖွယ်ရာသတင်းလွှာတွေကိုလည်းနှားဆင်ရပါမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့ကပြောပြပေးပါရှင်
။မက္ကဆီကိုနိုင်ငံနဲ့နေဆက်မှာတားဆီးတွေကိုအကန့်အသတ်နဲ့ဆက်လုပ်သွားဖို့အမေရိကန်လွှတ်တော်အမတ်တွေကရရှိထားတဲ့သဘောတူညီချက်ကိုသမ္မတဒေါ်နယ်ထရန့်ကသဘောမချတဲ့အကြောင်းပြောဆိုလိုက်ပါရဲ့။ဒါပေမဲ့လည်းခြေတင်ငင်းကုန်ပြီးနောက်တစ်ချိန်အစိုးရလုပ်ငန်းတွေရဆိုင်ရမယ်အလားအလာမျိုးတော့မမြင်တဲ့အကြောင်းလဲမနေပါပဲပြောဆိုလိုက်တာပါ။နေဆက်မှာတတိုင်းကာဝေးသမ္မတကဒေါ်လာ 5.9 ဘီလီယံတောင်းခံထားပေမဲ့သဘောတူညီချက်မှာတော့88ကီလိုမီတာရှိတဲ့နေဆက်မှာချန်စီယိုသစ်ကာဝေး 3.3 ဘီလီယံကျော်သာထည့်သွင်းထားပြီးသမ္မတကလက်မှတ်ထိုးမဲ့သဘောမျိုးလည်းပြောဆိုထားပါတယ်။သမ္မတကလက်ခံမဲ့ဆိုရင်တော့အမေရိကန်မှာစံချိန်ချိုးလောက်35ရက်ကြာအစိုးရရန်နေရာတွေစိတ်တပိုင်းရန်နာခဲ့ရပြီးပြီးခဲ့တဲ့လတဲ့ချက်မှာအဆုံးသတ်ခဲ့ရတဲ့အဖြစ်မျိုးရှောင်ရှားနိုင်မှာပါ။သမ္မတထရန့်ကတော့အစိုးရလုပ်ငန်းတွေရက်ဆိုင်မှုမလိုလားလို့ရက်ဆိုင်မှာမဟုတ်ကြောင်းလည်းပြောဆိုထားပါတယ်။လွှတ်တော်ရဲ့ခွင့်ပြုချက်မလိုပဲနေဆက်မှာတတိုင်းတွေ့ချက်တည်ဆောက်နိုင်တဲ့နည်းလမ်းတွေကိုရှာဖွေသွားမှာဖြစ်ကြောင်းလည်းပြောဆိုထားပေမဲ့အတိုက်ခံဒီမိုကရက်တစ်ကဥပဒေကြောင်းအရစိန်ခေါ်မှုတွေနဲ့လည်းကြုံရနိုင်ပါတယ်။ပါတီရင်းနှီးကလွှတ်တော်ကိုယ်စားလှယ်တွေကစိတ်ဆက်ညှိနှိုင်းပြီးတင်းလာနေကရရှိထားတဲ့သဘောတူညီချက်ကိုတော့ပြန်လည်ဆက်စစ်တုံ့တက်နေတဲ့အကြောင်းလဲသမ္မတကပြောဆိုထားပါတယ်
။အမေရိကန်နဲ့တရုတ်နိုင်ငံကြားကျင်းပနေတဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲရဲ့အဆုံးသတ်ဖို့နေ့ကလာနေချိန်မှာပဲအခွန်တိုးကောက်မဲ့နေ့အဖြစ်သတ်မှတ်ထားတဲ့ရက်မှာတရုတ်ကုန်နေအပေါ်အခွန်တိုးကောက်ဖို့ဆန္ဒရှိတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာသတင်းထောက်တွေကိုပြောပါရတယ်။တရုတ်နဲ့အမေရိကန်နိုင်ငံကြားကုန်သွယ်ရေးနဲ့ပတ်သက်လို့မတ်လ၁ရက်နေ့မှာသဘောတူညီမှုမရနိုင်ရင်တော့ဒေါ်လာဘီလျံ200ဖို့ရှိတဲ့တရုတ်သွင်းကုန်တွေကိုအခွန်30ရာခိုင်နှုန်းကောက်ခံနေရက25ရာခိုင်နှုန်းထိအမေရိကန်ဘက်ကတိုးမြှင့်ကောက်ခံတော့မှာပါ။တရုတ်သွင်းကုန်တွေအပေါ်လက်ရှိအမေရိကန်ကောက်ခံတဲ့အခွန်နှုန်းလားကြောင့်တရုတ်ရဲ့စီးပွားရေးတွေအားနယ်လာနေချိန်မှာအမေရိကန်အစိုးရဘဏ္ဍာငွေတွေအတော့ကိုတိုးလာနေတယ်လို့လည်းသမ္မတထရမ့်ကပြောပါရယ်။ဒီအတွက်ကြောင့်တရုတ်တို့ဘက်ကကုန်သွယ်ရေးဆိုင်ရာသဘောတူညီမှုရဖို့အပြင်ထန်လိုလာနေတယ်လို့လည်းသမ္မတထရမ့်ကပြောပါရယ်။ကုန်သွယ်ရေးသဘောတူညီမှုကိုလည်းတစ်နှစ်လောက်သာအမြင်ကောင်းစေမယ့်ဟန်ပြသဘောမျိုးမဟုတ်တဲ့စစ်မှန်တဲ့ကုန်သွယ်ရေးသဘောတူညီမှုဖြစ်ဖို့လိုလာတယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့တာပါ။အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗန်မနူချင်နဲ့ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လစ်တင်ဂါတို့တရုတ်နိုင်ငံဘီဂျင်းမြို့ကိုရောက်ရှိနေပြီးတရုတ်တာဝန်ရှိသူတွေနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးနေကြသလိုဆွေးနွေးပွဲအခြေအနေကောင်းတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်
။ဒီမိုကရက်ကိုယ်စားရေးဆွေးပြထားတဲ့တန်ရှင်းနဲ့ဆွေးရင်အသုံးပြုရေးဥပဒေမူကြမ်းကိုမဲခွဲဆုံးဖြတ်ဖို့လက်ခံမယ်ကြောင်းထက်လွတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell ကပြောလိုက်ပါတယ်။ဥပဒေကြမ်းထဲမှာတော့ကာဗွန်အခြေခံလောင်စာတွေအစားတန်ရှင်းနဲ့ပြည့်ပြည့်မြဲဆွေးရင်တွေကိုအစားထိုးသုံးစွဲသွားဖို့အဆုံးပြုထားတာပါ။ထက်လွတ်တော်ဥက္ကဋ္ဌ McConnell ပါဝင် Republican ကိုယ်စားရေးကတော့ဥပဒေကြမ်းဟာအမေရိကန်စီးပွားရေးကိုထိခိုက်နိုင်တယ်ဆိုပြီးသဘောမချကြပါဘူး။ Donald Trump ကလည်းအဆိုပြုထားတဲ့ဥပဒေမူကြမ်းဟာအမေရိကန်ရဲ့စွမ်းအင်တွေကိုဖျက်တောက်ရရောက်တဲ့အကြောင်းတင်းလာနေတုန်းကပဲထောက်ခံသူတွေကိုမင်းငုံပြောရမှာဝေဖန်ပြောဆိုထားပါ။တက်လို့တော့လူနည်းစုဒီမိုကရက်ကောင်းဆောင် Chuck Schumer ကတော့ Republican အနေနဲ့ညာသူတို့ဖောက်ပြန်မှုတွေကိုရင်ဆိုင်မှုဘာတွေစီစဉ်ထားတဲ့ဆိုတော့ကိုသိရှိလိုတဲ့အကြောင်းမင်းငုံထုတ်ပါတယ်။တန်ရှင်းတဲ့စွမ်းအင်အသုံးပြုရေးအစိုးရကပုံမှန်ရင်းနှီးမြှုပ်နှံသွားဖို့နဲ့ကာဗွန်အခြေခံလောင်စာအသုံးပြုမှုတွေကိုတဖြည်းဖြည်းရှင်းပြထားတဲ့ဥပဒေမူကြမ်းကိုတော့ Telotoma, Edward Markine, Holotoma, Alexandria, Ocasio, Cortestova, Putuatin, maybe, Tizay Chelatiro, Selen, Sunni, Ninja Omalipare.
Mexico Nanga, Muya Yaza, El Chapo, Guzmango, Muya Sira Mongumu, a chapa than the sweatshirt to map Pimu Tinshaja, New York Mutayon, Huga Sompia Lipare, El Chapo, Bos sweatshirt in Hare Pimu Segus Longo, Juri Lujiriga, Chauyaja, Jana, Sisebi, Pimu Tinshaja, Inganiga, Sompia Lade, Town under that jam at La La Shinevare, El Chapo Yamugo, Donga Jasi Sepiro, a Pishi Jam, Sompia Keraha, Gava Ajizone, and Yasun Yane, Sinola, Muya Kaimbo, Tuya Uchomugo, Sompta Lida Pidelo, but who Soya Shinriga. Colombia Muyagan, which had been told to look at a American and an eighty bob, Picare, Tangoya, she's a Kunedrima, El Chapo, the go to Alla Pitelu, let Sura Shinriga Piovare. At that house at the net year, El Chapo go, now Tat, Tang Palma Vienna, American Alunu, Emison Chara, Tango, Pumabon Shivare, Natal Second Kunema, El Chapo, Piampami Biro, American Silver Piama Baking, Duha, Mexico Nanga Tangani, Najang Tapi Lemia Kapuare.
ပြည်အမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9:00နာရီကနေ10:00နာရီထိ၅ဒိုမီတာ19ကီလိုဟတ်စ်15.5လင်းအားတုံညာ၅ဒိုမီတာ25ကီလိုဟတ်စ်11.8ခွန်တုံညာ၅ဒိုမီတာ30မြစ်ကီလိုဟတ်စ်ကိုတုံတုံကနေပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်စ်15ခွန်အားတို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင်
ပြည်ဝင်အမေရိကန်တန်မြန်မာဝိုင်းစီစဉ်ရဲ့ပေါ်ဒူးနေညပဲသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကြားပြင်းတဲ့လွယ်ကောင်မျိုးမှာဗိုလ်ချုပ်အောင်ဆက်ရုပ်ထုတ်ဆက်ထူရအောင်ကန့်ကွက်စန္ဒပြခဲ့ရတဲ့ခင်းဒီတန်းရင်သားတွေကိုအာဏာပိုင်တွေဖမ်းဆီးရေးယူပြီးအင်အားသုံးနှင်းနှင်းတွေလွေရတွေကိုရပ်တန့်မှုကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်စားကတောင်းဆိုလိုက်ပါတယ်။ဒေတာဖွဲ တ်တဲ့နောက်ထပ်ဆန္ဒမူနာတစ်ခုဖြစ်တဲ့အကြောင်းလဲကြီးညာချက်မှာထုတ်ကိုယ်စေကပြောဆိုထားပါတယ်။ငင်းငင်းစွာစူဝေးပြီးကိုစိုးရင်မခင်တဲ့ကိစ္စတွေပေါ်သဘောထားဆန္ဒထုတ်ဖို့ဆိုပြီးရဲ့အခွင့်အရေးကိုလေးစားဖို့လဲမြန်မာဆွေးရကိုတိုက်တွန်းခဲ့တာပါ။လိုက်ကွန်မြို့မှာဘူဂျောင်းဆန်ရုပ်ထုစိုက်ထုတ်ခဲ့တဲ့ပြည်နယ်ဆွေးရရဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ရောအစောပိုင်းဆန္ဒပြပွဲတွေအတွင်းဖက်စစ်ခံခဲ့ရတဲ့တက်ချွာလူရှားစုပြည်နယ်လူငယ်တွေကိုပြန်လွတ်ပေးဖို့ပါတောင်းဆိုဆန္ဒပြခဲ့ကြတဲ့ထောင်ချီရဲလူကိုတော့မနေ့ကပဲရဲတွေကရဘာချီတွေမိသက်ပတ်တွေတုံးနေနေခဲ့ပါတယ်။ညနေနဲ့ခန္ဓာကိုယ်ရေပေါ်မှာဒဏ်ရာရရှိခဲ့ကြတဲ့ဆန္ဒပြသူတွေရဲ့သူထွက်တံရုံတပ်ပုံတွေကလည်းအင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့နေတာပါ။ကံကွန်မှုတွေကြုံရတဲ့အတွက်ဘူဂျောင်းဆန်ရုပ်ထုဆက်တူမဲ့အစီအစဉ်ကိုပြည်နယ်ဆွေးရကပြည်ထောင်စုမှာဆိုင်းငံ့ထားပေမဲ့ဇန်နဝါရီလ31ရက်နေ့မှာစိုက်တူခဲ့ရကဆန္ဒပြပွဲတွေတကြောပြပေါ်ပေါက်ခဲ့တာလည်းဖြစ်ပါရဲ့။ကြားပြည်နယ်မှာဘူဂျောင်းဆန်ရုပ်ထုဆက်တူတာကိုငင်းငင်းချင်းချင်းကန့်ကွက်ဆန္ဒပြသူတွေကိုဖမ်းဆီးရေးယူမှုတွေနဲ့ဖိနှိပ်မှုတွေကိုကန့်ကွက်တဲ့အနေနဲ့ရန်ကုန်မြို့ဗန်လူလာပန်းချံမှာလည်းမနေ့တုန်းကပဲရန်နဲ့ချီတဲ့လူတွေစုဝေးဆန္ဒပြခဲ့ကြပါတယ်
။အိန္ဒိယနိုင်ငံမြို့တော်ဒေလီကဈေးသက်သာတဲ့ဟိုတယ်တစ်ခုမီလောင်လို့မြန်မာအမျိုးသမီးနှစ်ဦးအပါအဝင်လူ18ဦးတိတ်ဆုံးခဲ့ရတာဟာလျှက်စစ်ဝါရကျိုးရှော့ဖြစ်တာကြောင့်ဖြစ်ပုံရတယ်လို့အိန္ဒိယရဲတွေကပြောပါတယ်။အင်္ဂါနေ့ကမီလောင်မှုကြောင့်လူ4ဦးလည်းဒဏ်ရာရသွားတယ်လို့တစုံတယောက်ရဲ့လက်ချက်ကြောင့်ဖြစ်မယ်ဆိုရဲတန်ရဖြစ်စားတော့မတွေ့ရဘူးလို့နယူးဒေလီရဲမင်းကြီးအမစ်ရှာမာကဒီကနေ့ပြောပါတယ်။ကာရိုဘတ်အရက်မှာရှိတဲ့အပစ်ဖဲလစ်ဟိုတယ်မီလောင်မှုမှာတည်ဆုံခဲ့ရသူအများစုကမိခိုးမုံလို့ဖြစ်တယ်လို့လည်းဒေးလီကျမရေးဝန်ကြီးဆိုင်ယန်ဒါကူမာဂျင်းကပြောပါတယ်ဟိုတယ်ဆောက်လို့ရေးသမားတွေကိုလေးတက်တာဆောက်ဖို့ခွင့်ပြုမိသားဌာနကခွင့်ပြုထားပေမဲ့လည်း6ထပ်အထိဆောက်လို့ခဲ့တာပါအဲ့ဒီထဲမှာလုတ်ပိုင်ခွင့်ရမထားတဲ့မိဖို့တခုကိုလည်းဟိုတယ်အမိုးမှာ fiber glass ဖမ်းမြင်ထရနဲ့ထည့်ဆောက်ထားတယ်လို့ကျမရေးဝန်ကြီးဂျင်းကပြောပါတယ်
ထိုင်ဝန်ကြီးချုပ်သိရွေးချယ်မဲ့ရွေးကောက်ပွဲမှာတော်ဝင်မိသားစုဝင်တူကိုပါတီကိုစားပြုရှင်ပြိုင်မှုအမည်စင်းတင်သွင်းခဲ့တဲ့နိုင်ငံရေးပါတီကိုဖျက်သိမ်းပြီးရွေးကောက်ပွဲကော်မရှင်ကခြေကောင်းဥပဒေဆိုင်ရာတရားရုံးကိုဒီနေ့ပဲလျှောက်ထားလိုက်ပါတယ်။ထိုင်နိုင်ငံရဲ့စီမင်းခံပရင်းစနစ်နဲ့ဒီမိုကရေစီနည်းကျဆွေးရကိုရွေးချယ်တဲ့စနစ်မှာစီမင်းစည်းကမ်းတွေကိုချုပ်ပေါက်တယ်ဆိုပြီးထိုင်ဝန်ဆာချက်ပါတီကိုဖျက်သိမ်းပေးဖို့ကော်မရှင်ကတိုင်ချလိုက်တာပါ။မလ24ရက်နေ့မှာကျင်းပမဲ့ဝန်ကြီးချုပ်သိရွေးချယ်မဲ့ရွေးကောက်ပွဲမှာမင်းသမီးဥပိုရတနာမဟီရောပါတီကိုစားပြုရှင်ပြိုင်မှုထိုင်းရဆာချက်ပါတီကပြည်ထောင်ချာနေမှာအဆုပ်ပြုခဲ့တာဖြစ်ပါတယ်အခုခါအသက်69နှစ်အရွယ်ရှိဖြစ်တဲ့ထိုင်းပြည်ရဲ့အမတော်မင်းသမီးဥပိုရတနာ1992ခုနှစ်မှာအမေရိကန်နိုင်ငံသားတူနဲ့လက်ထပ်ခဲ့ပြီးတော်ဝင်မိသားစုရဲ့ရာကိုဆွန့်လွတ်ခဲ့တာပါနောက်ပိုင်းမှာတော့ခင်မုန်းပြည်သူနဲ့ကွာရှင်းထားပါတယ်ဒါပေမဲ့လည်းဘီးရင်မဟာဝါစီယာလောင်ကွန်ကတော့တော်ဝင်မိသားစုဝင်ဖြစ်တဲ့အတွက်ဝန်ကြီးချုပ်ဖြစ်ရှင်ပြိုင်မဲ့လောက်ရာ ခြေခံဥပဒေနဲ့မညီသလိုတင့်တော်တဲ့လုပ်ရမဟုတ်တဲ့အကြောင်းပြောဆိုခဲ့တာပါ။ယူကောက်ပွဲကော်မရှင်ကလည်းတတ်မှတ်ချက်နဲ့မကိုက်ညီရဲ့အကြောင်းတင်းလာနေတုန်းကပဲဆုံးဖြတ်ထားပါတယ်။မင်းသမီးဥပဒေထဏာကတော့တိုင်းပြည်နဲ့ထိုင်းပြည်သူတွေအလုံးအတွက်အလုတ်ကျွေးပြုဖို့ရိုးရိုးသားသားရည်ရွယ်ခဲ့ပေမဲ့ဒီကနေ့အချိန်မှာမလိုလားတဲ့ပြဿနာတွေကြုံရတဲ့အတွက်စိတ်မကောင်းဖြစ်မိရဲ့အကြောင်းအင်တာနက်လူမှုကွန်ရက်ကနေပြောဆိုထားတာပါ။ယူကောက်ပွဲကော်မရှင်ကဖြစ်သိမ်းဖို့တိုင်ကြားခံရတဲ့ထိုင်းရာစာချပါတီဟာပြပမှာတင်းလျှောက်နေတဲ့ဝန်ကြီးချုပ်ဟောင်းတဆင်ရှင်နာဝတ်နဲ့ဆက်နွယ်တဲ့ပါတီတစ်ခုလည်းဖြစ်ပါတယ်။
ဩစတြေးလျနိုင်ငံမှာခလုံးခွင့်ရဖို့ကြိုးပမ်းသူတွေကိုထိန်းသိမ်းထားတဲ့အငင်းပွားစရာစခန်းတွေကိုပြန်လည်ဖွင့်လှစ်မယ်အကြောင်းဝန်ကြီးချုပ် Scott Morrison ကဒီကနေ့ပဲကြေညာလိုက်ပါတယ်။ဩစတြေးလျနိုင်ငံ Perth မြို့အနောက်မြောက်ဘက်ကီလိုမီတာ 2500 အလောက်အကွာအိန္ဒိယသမုဒ္ဒရာတွင်ကဩစတြေးလျနိုင်ငံပိုင် Christmas Island ကျွန်းပေါ်ကထိန်းသိမ်းစခန်းကိုတော့လွန်ခဲ့တဲ့လေးလကတည်းကပိတ်ထားခဲ့တာပါ။ Pacific သမုဒ္ဒရာထဲကကျွန်းနိုင်ငံတွေဖြစ်ကြတဲ့ Nauru နဲ့ Papua New Guinea တို့ကစခန်းတွေမှာထိန်းသိမ်းထားတဲ့ခလုံးခွင့်ရှောက်ထားသူတွေကိုဆရာဝန်တွေကကြံမာရေးစစ်ဆေးပြီးနောက်ဩစတြေးလျနိုင်ငံကိုပို့ဆောင်ခွင့်ပေးမဲ့ဥပဒေတရားကိုဩစတြေးလျလွှတ်တော်ကဒီသတင်းမှာအစောပိုင်းမှာပဲအတည်ပြုခဲ့ပြီးတဲ့နောက်မှာပဲအစိုးရကထိန်းသိမ်းစခန်းပြန်ဖွင့်ဖို့ကြေညာလိုက်တာလည်းဖြစ်ပါတယ
်။ဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုထုတ်လွှင့်ပေးပါမယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ဒီကနေ့မြိတ်ခရီးစဉ်အတွင်းမှာတနင်္သာရီတိုင်းဒေသဝန်ကြီးချုပ်နဲ့အစိုးရကိုအရေးယူဖို့ဆန္ဒပြမှုတွေလမ်းခရီးမှာကြုံခဲ့တယ်လို့မြို့ကန်လူထုနဲ့တွေ့ဆုံပွဲမှာလည်းတိုင်းဒေသကြီးအစိုးရအဖွဲ့ကိုပြောင်းလဲဖွဲ့စည်းဖို့တိုက်တွန်းမှုတွေနဲ့ပါရင်ဆိုင်ခဲ့ရပါတယ်။တော်ဆန်းစုကြည်ကအခုခရီးစဉ်ရည်ရွယ်ချက်တစ်ခုဖြစ်ဒေသအစိုးရအဖွဲ့ရဲ့ဆောင်ရွက်မှုတွေကိုတုံ့တက်ဖို့လမ်းရောက်တာဖြစ်တာကြောင့်တိုင်တန်းမှုတွေကိုစုံစမ်းအရေးယူမယ်လို့တုံ့ပြန်ခဲ့ပါတယ်။ဒီအကြောင်းကိုကိုသားညုံကပြောပြပေးမှာပါရှင်။
တွင်လိုက်တိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာလက်လက်မော်ကိုဒေသတွင်းမှာတန်ကြားချက်တွေကြောင့်အဂတိလေစားမှုတိုက်ဖြည့်ကော်မရှင်ကစစ်ဆေးနေပြီးတော့မကြခင်မှာအရေးယူခံရပွဲရှိတယ်ဆိုတဲ့သတင်းတွေထွက်နေတဲ့အတွက်ဒေါ်ဆန်းစုကြည်ရဲ့အခုထိဘိတ်ခီးစင်ပေါ်မှာအများစိတ်ဝင်စားမှုရှိခဲ့ကြပါတယ်။ဒေါ်ဆန်းစုကြည်ဒီကနေ့ဘိတ်ရောက်ပြီးတော့လူလူတွေ့ဆုံပွဲအတွက်လာရောက်တဲ့လမ်းတစ်လျှောက်မှာလည်းတိုင်းဝန်ကြီးချုပ်ကိုအရေးယူဖို့တိုက်တွန်းတဲ့ပိုစတာတွေကင်ဆယ်ဆန္ဒပြသူတွေရှိပါတယ်။ဒေါ်ဆုနဲ့လူလူနဲ့တွေ့ဆုံပွဲမှာတော့ဒေသတွင်းလူအချက်တွေကိုတူးချင်းပြောဆိုခဲ့ကြတဲ့အပြင်တိုင်းဒေသကြီးအစိုးရအဖွဲ့ကိုပြင်ဆင်ဖွဲ့စည်းဖို့ဆိုပြီးတော့အခုလိုမျိုးအသီးသီးတိုက်တွန်းပြောဆိုတာတွေရှိခဲ့ပါတယ
်။အခုအမေတာနဲ့ချိန်ပါပြောနေဆိုနေတဲ့ကိစ္စတွေအားလုံးကအမှတ်တကယ်တော့ကျွန်တော်တို့ဟွာလုပ်နေတဲ့တိုင်းစင်အစိုးရအဖွဲ့ကအလုံးမလုံးလုပ်နေတာဒါကျွန်တော်အမှန်တိုင်းပြောတာ
ကျွန်တော်တို့အဓိကပါလဲဆိုအစိုးရအရင်ကကျွန်တော်တို့အားနည်းနေပါတယ်နော်အစိုးရရဲ့မောင်းနေမှုပြောကြနေရတယ်စက်ဆက်ရင်းညပြင်းနေဆိုကျွန်တော်တို့တုံ့ပြန်လို့ရပါတယ်အဲ့ဒီတုံ့ပြန်ချက်တွေလည်းကျွန်တော်တို့ပြထားပါတယ်အမေအဲ့ဒီမှာကျွန်တော်တို့ပူထားတဲ့စိုက်တိုက်တော့ပုံမှာအလေးနဲ့ကျွန်တော်တို့ဒီကြည့်ပြီးတော့ပြန်ပြီးဆုတ်ပြပြီးတော့ရန်တယောက်ပြန်ပြီးပြုတ်ပြန်ပြေးဖို့ကျွန်တော်တို့ဒီတူချုံနဲ့ကျွန်တော်တို့တောင်းဆိုရပါတယ
်ခု2020မှာ NLD မဲပြတ်ပတ်နဲ့ပြဲလိုက်နိုင်အောင်ဖို့လည်းကျွန်တော်တို့လိုလားပါတယ်ဒါပေမဲ့လက်ရှိအောက်ချုံနေတဲ့အနေနဲ့တိုင်းအစိုးရဝန်ကြီးချုပ်နဲ့တကွာစီမံခန့်တိုင်းဝန်ကြီးကျန်တဲ့တော်ကြားဖြစ်နေတဲ့ဝန်ကြီးတို့လို့ဝန်ကြီးအစိုးရဘက်အမြန်ဆုံးဖယ်ရှားရှင်းလင်းပေးမှာပါလေ NLD အစိုးရရဲ့အမြန်ဆုံးတင်လို့ဒီလိုမျိုးတော့သူ့ဘက်ရဲ့မဲနိုင်ဖို့မဲခွဲပြမလို့ပါဘူးဗျာ
ဗိမျိုးပလေးရတနာခမ်းမမှာဒေါ်ဆန်းစုကြည်နဲ့ဒေသခံတွေတွေ့ဆုံပွဲအတွင်းတိုင်းဒေသကြီးအစိုးရအဖွဲ့ကိုရည်ယူဖို့အသီးသီးတင်ပြခဲ့ကြတာပါဒီပေါ်မှာသူ့အနေနဲ့အရေးတူရှိတယ်ဆိုတာကိုလည်းဒေါ်ဆန်းစုကြည်ကတုံ့ပြန်ပါလေ
ကိစ္စမဖြစ်ပါဘူးကျွန်မလည်းနားလည်ပါတယ်ကျွန်မတနင်္သာရီကိုလားတဲ့အကြောင်းတစ်ခုအားလည်းအစိုးရအဖွဲ့ကိုလည်းဆုံးမလို့ဖြစ်ပါတ
ယ်အခုလိုတိုင်းဒေသကြီးအစိုးရအဖွဲ့အားနည်းချက်အပါအဝင်အခြားလူအချက်တွေကိုဥပဒေလင်းတင်ပြခဲ့ကြတဲ့အတွက်လဲသူ့အနေနဲ့ဒီခီးစဉ်လာရကြိုးနဲ့တယ်လို့ဒေါ်ဆန်းစုကြည်ကပြောပါတယ်။ဒါပေမဲ့လည်းဒေသခံတွေတင်ပြခဲ့ကြတယ်လို့တိုင်းဒေသကြီးအစိုးရအဖွဲ့ကိုရေးယူမလား။ဒေါ်ဆန်းစုကြည်ပြောခဲ့တယ်လို့ပဲဆုံးမယုံတက်တက်လားဆိုတာကတော့မချိနဲ့တဲ့ဒေသခံတွေအတွက်စိုးရင်စရာမေးခွန်းပါ။လူလူတွေ့ဆုံပွဲမှာပါဝင်ခဲ့သူတူဖြစ်တဲ့ကောင်ပိုင်စုကတော့ဒေသခံတွေရဲ့စိုးရင်ချက်ကိုဒေါ်ဆန်းစုကြည်ဘက်ကအလေးနဲ့ထားမယ်လို့မျှော်လင့်ပါတယ်တဲ့
။ဒေါ်ဆန်းစုကြည်နဲ့ဒီဒီနဲ့ဆွေးတဲ့အတိုင်းပါဆိုတော့အောက်ရောက်မှုရှိတော့ပေါ့နော်။ဒါနဲ့ဒီမိကောလေးပုံမှာပြန်ဖြေကြတဲ့ဒီတိုက်ဆိုင်ရတိုင်းကိုကြီးထားတော့ဖေတော်တော်ဖြေတဲ့တင်းတော့ဟောနည်းနည်းတော့ကတော့ဟောမရှိဘူးပေါ့ဒီဟိုလည်းတော့ဆောက်ကြည့်လဲတိကျောင်းလေးမျိုးရှင်းပါတော့
ဒီကနေ့တွေ့ဆုံပွဲမှာလဲတော်တော်များများကသူရဲ့မချိနှက်ချက်တွေပြောခွင့်ရလိုက်တယ်လို့ထင်ပါတယ်ခင်ဗျာ
ပြောခွင့်ရလိုက်တယ်ကိုဟုတ်တယ
်ဒေါ်ဆန်းစုကြည်လည်းသိသွားပြီဆိုတော့ဟိုဘလို့များမျှော်လင့်ထားလဲတေချာဖြေရှင်းနိုင်မယ်လို့ထင်ပါလား
ဟုတ်ကဲ့ဒေါ်ဆန်းစုကြည်ကိုလည်းလော်တယ်ဆိုတော့သူကလည်းတူတူတူအလေးထားတဲ့လူတရားဖြစ်တဲ့အတွက်တော့ 哦，牛奶米的我喏，牛奶米的是咯，伊直接带着我，多少是啊？带些菜场毛病呢，都正常哟。到那边咯，拍片嘛，都都非常好嘛，都都还蛮鲜的。哦，多少是啊？拍的是咯，利好苦咯，所以米的我喏。
大家要单杀给啥活动？唐山书记也表达了，单杀的飞来八路表达了。咱们来对嘛？唐山书记有表达一下呢？唐山书记过来讲嘞，都你呢？第一个来的给啥嘛？单数要个数码物品的，单数呢都对买路表达了，怎么样？而唐山书记这个呗，也有上万项目漏没听嘛啦？
对嘛？比如嘞，介绍嘞，帮忙目的为了，我也有在介绍了，比如嘞，说也买了听嘛的，像单个几年里嘛来了，哎呦，也有介绍了，是的，是的嘞。
对那一单，我就觉得来来毛哈，对也是没有打进那个老板员你要屏幕，虽然电脑里嘛阿弟来砸幕，算上一年屏幕，啥来给啥来嘛，俺那里把地不好听，但眼睛看他路，当然呢实实比罗阿弟来砸幕，带片高明新业，虽然眼看你阿来路来对阿话嘞，在庄里边我就叫个拿屏买路，比个在江南来个那个等于脱开了哇，可唐山书记也开始转马罗，第单家这里宝马多年呢，当地大姐虽然破呢对手米罗，都果然松山明明目里老美路有啥话嘞，看呀。
ကိုတာညုံပါရှင် VOA ကအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကို VOA Internet ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတွေကိုထုတ်လွှင့်ပေးပါဦးမယ်။တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေခန့်အပ်ပိုင်ခွင့်နဲ့ဆိုင်တဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်ကိုပြင်ဆင်ဖို့ဥပဒေချမ်းတရက်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဘက်ကတင်သွင်းလိုက်ပါတယ်။အဲ့ဒီပြင်ဆင်တဲ့မူချမ်းကိုပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်စုစုပေါင်းရဲ့20ရာခိုင်နှုန်းလက်မှတ်တွေနဲ့တင်သွင်းဖို့လုပ်တာဖြစ်ပါတယ်။ဒီလိုတင်သွင်းခဲ့ရတဲ့ပတ်သက်လို့ VOA သတင်းတောက်အမတ်မေခါကသတင်းပေးပို့ထားပါရဲ့ရှင်။
ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့အာဏာရပါတီ NLD ဘက်ကလွှတ်တော်မှာစ조사လာတဲ့နောက်အခုလိုပြိုင်ဘက်ကြံ့ခိုင်ရေးပါတီဘက်ကလည်းပြင်ဆင်ဖို့တင်သွင်းလာတာဖြစ်ပါတယ်ဒီစဲဥပဒေအရဖွဲ့စည်းပုံကိုပြင်ဆင်မယ်ဆိုရင်လွှတ်တော်ကိုယ်စားလှယ်စုစုပေါင်းရဲ့20ရာခိုင်နှုန်းကပြင်ဆင်တဲ့မူကြမ်းကိုတင်သွင်းတဲ့အခါပြည်ထောင်စုလွှတ်တော်ကလက်ခံဆွေးနွေးရမယ်လို့ပါရှိထားပါတယ်ဒီလိုပါရှိထားတာကြောင့်ကြံ့ခိုင်ရေးပါတီဘက်ကအခုလိုတင်သွင်းခဲ့တာဖြစ်တယ်လို့တင်သွင်းတဲ့ကြံ့ခိုင်ရေးပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတောင်အေးကပြောပါတယ
်သူသူရံကနာပုံမှန261မှာကကြီးရနေငါအကြီးပါပါအဲ့တော့261ကကြီးရတော့ငါပြင်းနေဆိုင်ဒီတားကြီးဘုံကြီးချုပ်ရဲ့အကြီးချင်းပါတယ်ဒီကကြီးမှာပါတဲ့ရေးချင်းနဲ့ပတ်သက်လို့ဒီကဘာမှဆက်ရတယ်ဘာမှအဲ့ခါခွေးခန့်ငယ်ခါကြီးငါအဲ့ဒါနဲ့ပတ်သက်ပြီးတော့ဒီစင်ရဲ့ဥပဒေမှုတင်သူကဟိုပါပေါ့နော်အဲပြည်နယ်နဲ့တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်ခံထားရေးကိစ္စတစ်ခုပဲအဲ့ဒီကိစ္စတစ်ခုလည်းပဲပါပါအဲဂျန်နဲ့လုတ်ပိုင်ခွင့်နေသူ့ရဲ့ခံရတာမပါဘူ
းပြီးခဲ့တဲ့ရက်ပိုင်းကလည်းတက်မတော်ကာကွယ်ရေးဦးစီးချုပ်ဘက်ကတိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်တွေခန့်အပ်ရေးပိုင်းမှာပြင်ဆင်ဖို့ပြောဆိုလာတာတွေရှိခဲ့ပြီးနောက်ပိုင်းအခုလိုပြင်ဆင်ဖို့လွှတ်တော်ဘက်မှတက်မတော်နဲ့နှီးဆက်တဲ့ကြံ့ခိုင်ရေးပါတီဘက်ကနေတိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်တွေခန့်အပ်ရေးပိုင်းပြင်ဆင်တဲ့ဥပဒေချမ်းကိုတင်သွင်းခဲ့တာပါလက်ရှိပြင်ဆင်ဖို့တင်တာမှာလဲကြံ့ခိုင်ရေးပါတီတက်မတော်သားကိုယ်စားလှယ်တွေနဲ့တိုင်းရင်းသားပါတီအချို့ပါဝင်တယ်လို့ဆိုပါတယ်ကြံ့ခိုင်ရေးပါတီကတော့သူတို့အနေနဲ့ပြင်ဆင်တဲ့ဥတွေမျိုးတင်သွင်းခဲ့တာလို့ဆိုပါတယ်ဒီပုံမှပြင်ဆင်မှုတင်သွင်းလာတာနဲ့ပတ်သက်လို့ဦးတောင်ကြီးက
ငါတို့လုပ်တာကတော့ခုနပြည်ဝင်ခြေခံဥတွေဟိုပြင်တဲ့နေဟာတွေပြင်မယ်လို့ငါတို့ရလည်းကိုယ်ပါတီကဟိုခိုင်ခံပြီးသားဖြစ်တယ်နော်ဇတိုင်းမမှတ်လည်းသူဟိုသဘောထားကြည့်နေတာခါပြီးသားဖြစ်တယ်ဒါကြောင့်မလို့ကိုကြင်ညာထားတဲ့အတိုင်းဒီထက်ကနေပြည်သူလူထုနဲ့တိုင်းနိုင်ငံကမောင်မားတွေအတွက်အလိုအဆုံးကိစ္စတစ်ခုကိုစပြီးတော့တင်လာပဲဖြစ်ပါလေနာပြည်နယ်တိုင်းဒေသကြီးမှာရှိတဲ့ဝန်ကြီးချုပ်ကခုနပြည်နယ်တိုင်းဒေသကရွေးချယ်ပြီးခံထားခွင့်ရရမြေသားညီညွတ်ရေးရောနောက်တစ်ခါတိုင်းသားတို့ရဲ့ဒါခွင့်ရေးကောနော်နောက်တစ်ခုကလွတ်လပ်ပြီးတရားမျှတတဲ့ခွင့်ရေးတွေဒါပို့ပြီးတော့ကျန်းလာတယ်ငယ်ဆိုတဲ့ပြောမှန်းချက်ပေါ့နောက်တစ်ခါအပေါ်ကနေပြီးတော့ဒီဘူးထုတ်ခံမှုပေါ့နော်ဒါလေးတွေကြောပါသွားဖို့ဒါလေးတွေကိုတွေးပြီးတော့မှအဆုံးပြင်လိုက်
တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်ခန့်ထားရင်းနဲ့ပတ်သက်လို့တိုင်းရင်းသားပါတီတွေဘက်ကဟိုးအရင်ကတည်းကစော်တကာတက်ခဲတာတွေရှိခဲ့ပါတယ်အဓိကအဖြစ်တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေကိုတမရဘက်ကခန့်အပ်တာမဟုတ်ဘဲတပ်ဆိုင်ရာဒေတာလွှတ်တော်တွေကနေရွေးချယ်သွားဖို့ပါဥပမာဆိုရင်လက်ရှိရခိုင်လွှတ်တော်မှာအများစုအနိုင်ရထားတဲ့ ANP ပါတီကဒေတာအစိုးရအဖွဲ့ကိုဖွဲ့စည်းခွင့်မရဘဲနိုင်ငံတော်တမရကပဲတိုက်ရိုက်ခန့်ထားတဲ့ကိစ္စတွေပါ
ဒါကြောင့်လေတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်ခန့်ထားရေးပြဋ္ဌာန်းချက်တွေကိုပြင်ဆင်ဖို့တိုင်းရင်းသားတွေဘက်ကလိုလားနေကြပါတယ်။ရခိုင်မျိုးသားပြည်သူ့လွတ်တော်ကိုလည်းဥပဒေတန်ကတော့ဒီလိုတင်ပြလာတာတွေကိုပါတီကြီးနှစ်ခုရဲ့အပြိုင်မှုအဖြစ်ရှုမြင်ပါတယ်။အဲ့ဒီတော့ရနိုင်တဲ့ပုံမှန်တော့တမန်တော်နဲ့အနေကြမှာရှိရလို့မြင်တယ်။ဥပမာငါးတဲ့ကိုစားလုံးတို့နော်။ ပြီးတော့ဟိုတမန်တော်ကနိုင်ငံရေးဥဆောင်မှုခံရမှာပါဝင်ရမယ်ဆိုတဲ့ပုံမှန်ကိုမပြင်လဲပဲဒီဘက်ကမပြင်ရဲအကြမှာပေါ့ပြင်ပြန်တော့လေသူတို့ကတက်ကရှော့ပေးမယ်ပုံမရှိဘူးဘယ်လောက်ထိပြင်ဆင်နိုင်မလဲပေါ့နော်ကျွန်တော်တို့ဘက်ကဒီမိုကရေစီဘယ်လောက်ထိဆောင်မလဲအဲတမန်တော်ကမစင်ကားရခိုင်နဲ့ယူထားတာရောရှော့ရှာနိုင်မလားဆိုတဲ့အပေါ်မှာကျွန်တော်တို့ကတော့အခုလောလောဆယ်တော့တက်ဖက်ကတော့အဲ အဲ့မဲ့ရှာကြရပဲသူတို့အဲ့ဒါကော်မတီဖွဲ့စည်းရေးနဲ့ပြောင်းပြောင်းကောင်းကွက်မှုတွေဖြစ်ခဲ့တယ်ဆိုတော့ကျွန်တော်အနေနဲ့တော့တိတ်တိတ်တုံ့ပြန်နေလို့များတယ်ဒါပေမဲ့ energy ကလည်းပဲအိတ်ပြီးတော့မျောလင်းတာတော့မဟုတ်ဘူးလို့ကျွန်တော်ထင်တယ
်ဥရေချန်တင်သွင်းမှုနဲ့ပတ်သက်လို့လွတ်တော်ကဘလို့ဆုံးဖြတ်အောင်မလဲဆိုတာကတော့မသိရသေးပါဘူးလက်ရှိမှာတော့ဥရေချန်ကိုတက်ဆိုင်ရာလွတ်တော်ဥက္ကဋ္ဌတွေဘက်ကလက်ခံထားတယ်လို့တင်သွင်းခဲ့တဲ့ဦးတောင်အေးကဆိုပါတယ်ရှင်
မမေခါတဲ့ရင်ပြဖို့ထားရပါရှင်တောဒရှင်တို့အခုနားဆင်နေကြရတာက VOA မြန်မာပိုင်းရဲ့ပုဒ်ဟူးညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုဆက်ပြီးတော့မင်းပြမြို့နယ်ကြီးရွာအုပ်ချုပ်ရေးမှူးတူလှုပ်ကြံခံရမှုနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်ပေးပါမယ်ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့အကြားနှစ်ဖက်တိုက်ပွဲတွေကြောင့်ဒေသတွင်းလုံခြုံရေးစစ်ဆေးမှုတွေနဲ့တင်းကြပ်ထားတဲ့ကြားမှာပဲမင်းပြမြို့နယ်ကြောက်ခုတ်ကြီးရွာဥက္ကဋ္ဌ February 12ရက်နေ့ညဘက်မှာတနက်နဲ့ပြစ်ခတ်လှုပ်ကြံခံရပါတယ်ဒီလိုပြစ်ခတ်လှုပ်ကြံခံရမှုနဲ့ပတ်သက်ပြီးလူမှုကူညီရေးလှုပ်ဆောင်နေတဲ့မင်းမြမြို့နယ်ကျန်းရိပ်ဂိယူနာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကို VOE သတင်းတောင်နိုင်ကွင်းကဆက်သွယ်မေးမြန်းတာမှာအခုလိုစတင်ပြောဆိုပါတယ
်ဒီမင်းမြမြို့နယ်ကြောက်ခုတ်ကြီးရောပြောဥပဒ္ဓပြည်သူကမင်းမြရဲ့တောင်ဖက်ကိုသူ့ကနေကမောင်ကျော်တဲ့85ကမင်းမြဟို7နှစ်ကျော်လောက်မှလို့ပြောတယ်အဲ့ဒီရောသားတွေကတော့7နှစ်ခွေလောက်မှရောသားတယောက်နဲ့သူတွေကအင်းဒီမှာစကားပြောနေကြတာပေါ့အဲအဲ့ဒီချိန်မှာလူမရောက်ပါတယ်လို့ပြောတယ်သူကနောက်ကတယောက်ခြေကတယောက်ပါတယ်လို့ပြောတယ်ခြေကလူကညနာကိုအဲရုပ်သက်တဲ့ဟွာကသူ့ကိုဖြေခိုင်းပြီးတော့ဟိုလူကိုလိုက်ပစ်တာသူအိမ်ခန်းမှာပေါ့ပစ်တာလေးချက်ပါခင်ဗျအဲ့ဒီနေရာမှာပဲပွေရှင်းပြီးဆုံးပါလေ
ဟုတ်ကဲ့ဥမောင်ကျော်ကိုပယ်ဖွဲ့စည်းကနေဘာကြောင့်ကြောက်အခုလူလှုပ်ကြံရတယ်လဲဆိုတာဘယ်လိုသိရှိထားပါလဲခင်ဗျာ
အဲ့တော့သိဘူးခင်ဗျဘာကြောင့်လဲဖြစ်တယ်ဘာကြောင့်ဟိုလုံးကြံဆန်ရတယ်ဆိုတာတော့ကျွန်တော်လည်းမသိဘူးရပြေပွေးသေးကဘယ်သူပဲဝါလာဖြစ်တယ်ဆိုတာတော့မသိရဘူးလေ
ကာကြံရှင်မိသားစုတွေကတော့ဒီလိုပြစ်ခတ်သူဒီဖြစ်စဉ်တွေကိုဘယ်လိုပြောဆိုပါလဲခင်ဗျာ
သူကမင်းလေးကတော့ပြစ်တဲ့လူကိုတော့မြင်လိုက်တာပေါ့နော်ဒါပေမဲ့ဉာဏ်စုံနေဆိုတော့သူကမှန်မှန်မရဘူးလေသူကမင်းကအသက်ကဟိုရှင်းနေအမင်းလေးတွေရှိတာ
ခုလိုပြစ်ခတ်လှုပ်ကြံခံရတဲ့ဖြစ်စဉ်တွေမှာအာဏာပိုင်တွေကောပဲလို့ရေးယူဆောင်ရွက်မှုတွေရှိနေပါလားခင်ဗျာ
အာဏာပိုင်တွေကမနေ့ကဟိုရေးတွေကနေပြီးတော့စစ်တီရောကိုညာတွင်စင်းပဲတော်ပြီးတော့ဒီအလောင်းတွေကိုစစ်စစ်တွေခင်ဗျာဒီနေ့မနေ့ဆက်တနားကြီးလောက်မှဒီမင်းပြားကိုရောက်တယ်ခင်ဗျာအာဏာပိုင်တွေကတုံ့ပြန်ချက်မျိုးတော့မတွေ့သေးဘူးခင်ဗျာသူကတရားခံကိုလိုက်စုံရန်လုပ်ပဲရှိသေးတယ
်ဒီဆုံးသူဥမောင်ကျော်ကတော့နိုင်ငံရေးပါတီဒါမှမဟုတ်တခြားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဆက်ဆက်မှုတွေရှိနေပါလားခင်ဗျာ
သူကပါတီဝင်လို့ဟာမကြမိဘူးခင်ဗျာတို့သူကဟိုစီးပွားရေးတွေပါတယ်လေတွေပါတယ်ရှိမှာပေါ့
ဟုတ်ကဲ့အခုလက်ရှိရခိုင်ပြည်နယ်တွင်းမှာပေါ့နော်အစိုးရတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားဖြစ်ပွားနေတဲ့စစ်ရေးသိမ်းမှမှုတွေကြောင့်ပေါ့နော်ပြည်သူတွေအနေနဲ့လုံခြုံမှုအားနည်းလာနေတဲ့အခြေအနေမှာရှိနေတယ်လို့ပြောဆိုနေကြတာပေါ့ဆိုတော့ကဒီလိုဖြစ်ပွားနေတဲ့တိုက်ပွဲပေါ်မှာဘယ်လိုအမြင်ရှိနေပါလဲခင်ဗျာ
လက်ဖက်ကျင်းနေတဲ့အားကြတော့ပြည်သူတွေကတော့နည်းနည်းစိုးရိမ်ကြတာပေါ့နော်ဒီပြည်သူတွေရပြီးတော့ဆင်းရဲဒုက္ခတွေကလည်းတော်တော်များများဖြစ်နေကြတယ်ဆိုတော့ပြည်သူတွေအနေနဲ့ဟောစိတ်မကောင်းဖြစ်တာကလွေပြီးတော့ဘာမှတော့မတတ်နိုင်သေးဘူးခင်ဗျ။အဲငင်းချမ်းတာကိုပဲလိုလားနေကြတာကို
မင်းပြမြို့နယ်တွင်မှာပြီးခဲ့တဲ့ဇန်နဝါရီလ22ရက်နေ့ကပန်းမြောင်ကြီးဝါသာသူကိုအမည်မသိတနတ်သမားသူကလှုပ်ကြံတပြားခဲ့တဲ့ဖြစ်စဉ်တွေရှိနေသလိုယနေ့ထိလက်သက်မဖော်နိုင်သေးပါဘူး။ဒါပြင်ကြီးရွာအုပ်ချုပ်ရေးမှူးတွေကဖမ်းဆီးတာနိုင်ငံရေးပါတီဝင်တွေကိုလှုပ်ကြံမှုတွေကလည်းဖြစ်ပွားနေတာကြောင့်ရခိုင်ပြည်နယ်တွင်လုံခြုံရေးအခြေအနေအားနည်းနေဆဲဖြစ်ပါတယ်ခင်ဗျာ။
ကိုနိုင်ကွန်းအင်ဆက်တွေ့နေနှင်းထားရပါရှင်အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှမ်းမှာတော့အစိုးရရဲ့အမျိုးသားပြင်လဲတင်မြင်ရေးနဲ့ညီညွတ်ရေးဗဟုထာနာNRPC ကကိုယ်စားလှယ်တွေနဲ့အပြည့်ရစာချုပ်NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေဒီကနေ့နေပြီးတော့မှအလို့တဘောတွဲဆုံဆွေးနွေးပြီးတော့ပြည်အောင်စုညီညွတ်ရေးညီလာခံ22ရာစုပင်လုံးအမြင့်ဆုံးပ Napesalonga, Lulapi, Yinini, Sunu, Nangere, Lute, Turiga, Piovare, Vio in Mimavain, Drinda, Kumus, or Gathering People Tavarishim.
Okay, consent name of Piazuli, Kanago, Teo Lare, the Nangalo Pika Taka Mu, Jesse, the Bodu Sajo, NC Ego, Lemma Ye Tu Tare, Giant, Lendaka, and Poet Sevoga Gooslerine, Sura Ye, Muta Piane, Timia Yene, Nijae Bohutana, and RBC Gat Gooslerina, Nibiroma, Tikane, Moran and Naigane, Lena Yeti, Lot the Bod Twiston Kejara, Pipare.
ဒီကနေ့ဆွေးနွေးတဲ့အခြေအနေကိုအစည်းအဝေးမှာပါဝင်တက်ရောက်ခဲ့သူငင်းကြိုင်းကော်မရှင်ရဲ့ကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကအခုလိုပြောပါတယ်။ဒီဆွေးနွေးတော့အလုပ်သဘောဆွေးနွေးခဲ့တဲ့အတွက်ဆုံးဖြတ်တာတော့ရှိဦးတယ်။အဓိကကျွန်တော်ပြောဆိုတာတော့ဒီ NCA
တဲ့အချင်းအမျိုးတော်သူအလုပ်သဘောဆွေးနွေးရတဲ့ပတ်သက်မှာပေါ့သူကျွန်တော်ပြောတော့ဒီမှုတိရောက်တယ်ကျွန်တော်တို့အော်အော်တိုဝါဆန်ကားပြည့်နောက်ပိုင်းမှာတော်တော်လေးလေးပြန်ပြီးဆွေးနွေးနိုင်တဲ့ပွဲလို့ပြောမယ်ဒီလအတွင်းထဲမှာ
NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ရင်းနဲ့ဒါမှကလက်မှတ်မရေးထိုးသေးတဲ့အဖွဲ့ရင်းနဲ့လည်းအစိုးရကဆက်လက်တွဲဆောင်သွားဖို့ရှိကြောင်းဦးလာမောင်ရွှေကပြောပါတယ်ဒီကနေ့တွဲဆောင်ဆွေးနွေးပွဲအပေါ်မှာပုံမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်
PNLOA နာရီလောက်ဆွေးနွေးပြောကြတာပါပဲနော်တထောင်တဆယ်ရှိခုနှစ်အော်တိုဘာလ15ရက်နေ့မှာအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့ကထိပ်သီးကောင်းဆောင်တွေတွဲဆုံဆွေးနွေးခဲ့ပြီးတဲ့နောက်မှာတရင်မျိုးသားအစည်းအရုံး KNU ကတရားဝင်နိုင်ငံရေးဆွေးနွေးဓာတ်တွေကိုယာယီရက်ဆိုင်ခဲ့တယ်လို့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS NCA ကို လက်မှတ်ရေးထိုးသေးတဲ့အဖွဲ့တွေကရှမ်းပြည်တိုးတက်ရေးပါတီ SSPP ကချင်လွတ်လပ်ရေးအဖွဲ့ KIO ပလောင်ပြည်လွတ်မြောက်ရေးတပ်ဦး PSLF TNLA ကိုကန့်အဖွဲ့ MNDAA ရခိုင်တပ်မတော်အေအေတို့နဲ့ဆွေးနွေးဖို့ရှိကြောင်းတချိန်တည်းမှာပဲ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရဲ့ PPST အစည်းအဝေးကိုကျင်းပပြီးပြည်ထောင်စုငြိမ်းချမ်းရေးညီလာခံ 22ရာစု ပင်လုံးအစည်းအဝေးပြန်လည်ကျင်းပရေးအတွက်အစိုးရနဲ့ညှိနှိုင်းဖို့ဆွေးနွေးခဲ့ကြကြောင်းပြောပါတယ် ဒီကနေ့အစည်းအဝေးကိုတော့အစိုးရလွှတ်တော်နဲ့တက်မရော့ဘက်ကကိုယ်စားလှယ်ခုနှစ်ဦးတက်ရောက်ခဲ့တယ်လို့တိုင်းသာလက်နက်ကိုင်အဖွဲ့ရိဘက်ကခေါင်းဆောင်၉ဦးနဲ့ချင်းမျိုးသားတက်ဦး CNF ရဲ့အလို့အဖွဲ့ကပါဝင်တက်ရောက်ခဲ့ပါတယ်ကိုမိုးစောသတင်းပေးပို့ထားရပါရှင်ဒုတိယပိုင်းနိုင်ရွယ်ကိုထုတ်လွှင့်တဲ့အခါမှာတော့ တရင်လွှာတပုတ်နဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာလူမှုနဲ့ကျန်းမာရေးဥကျော်စံသားရဲ့မြန်မာရေးတုံးသက်ချက်နဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါရဲ့ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနက်ပိုင်း 6 နာရီကနေ 9 နာရီအထိ တိုင်းဒိုမီတာ 32 40 48အပြင် ဒုတိယနာရီဘက်မှာ silent meter 190 မှာပါ နားဆင်နိုင်ပြီး ဒီအစီအစဉ်ကို မနက် 8 နာရီကနေ 9 နာရီအတွင်း ပြန်လည်ထုတ်လွှင့်ပေးနေပါတယ် ညနေခင်းအစောပိုင်း 6 နာရီခွဲကနေ 9 နာရီအထိအစီအစဉ်ကိုတော့ တိုင်းဒို 79 နဲ့ 25 meter တွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOE မြန်မာပိုင်းရဲ့2019ခုနှစ် February လ23ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ1925နဲ့32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာတာဆက်ချာနီလန်အမျိုးမျိုးအကြောင်းနဲ့ဥကျော်စန်တာရဲ့မြမအရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာတော့နိုင်ငံရေးအကျိုးအမြတ်အတွက်ဗိုလ်ချုပ်အောင်ဆန်းရတုကိုအသုံးချတင်သလားဆိုတဲ့အပေါ်မှာ
ဒီဘိုးရောင်ဆန်းရုပ်ထုပဲဖြစ်ဖြစ်တခုခုပေါ့နော်အလုတ်တိုင်တာမှာသဘောမတူလို့ဆန္ဒပြတဲ့ကိစ္စတွေမှာရိုးသားသား
1990ပြည့်ရွေးကောက်ပွဲတုန်းကပလဲမြို့နယ် NLD ပြည်သူ့လွှတ်တော်ရွေးကောက်ခံကိုယ်စားလှယ်ဒေါက်တာတင့်ဆွေနဲ့ဥကျော်စန်သားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်။နောက်ပိုင်းမှာတော့တပတ်တွင်းအားကစားသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်။အခုအရင်ဆုံးတော့သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးခြင်းပါတယ်။ရုရှားနိုင်ငံမှာကိုးကွယ်မှုဘာသာအားလုံးအတွက်ထူးခြားတဲ့အဆောက်အဦတစ်ခုရှိပါတယ်။ဒီအဆောက်အဦရဲ့ထိပ်မှာ Orthodox Korean ဗုဒ္ဓဘာသာ Judaism နဲ့ Islam အပါအဝင်ကိုးကွယ်မှုဘာသာတရားတွေရဲ့သင်္ကေတလက္ခဏာတွေကိုတွေ့နိုင်ပါတယ်။ရေရှုခရစ်တော်သူစီလာသွားတယ်ဆိုတဲ့လူတစ်ယောက်ကဒီဘုရားကျောင်းကိုတည်ဆောက်ခဲ့တာပါ။ဒီအကြောင်း VOA သတင်းတောက် Deborah Block ပေးပို့ထားတဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်။
ဒလီခရီးယန်ဘုရားကျောင်းစင်နီဂေါစတဲ့ကိုးကွယ်မှုဘာသာအားလုံးစုစည်းထားတဲ့ဒီဆောက်ဦးကို Temple of All Religions ဘာသာပေါင်းစုဘုရားကျောင်းလို့ခေါ်ပါတယ်။ကိုးကွယ်မှုဘာသာကွဲပြားမှုတွေကြောင့်နားလည်မှုပုံမှုရရှိရေးရည်ရွယ်တဲ့ဒီဘုရားကျောင်းဟာမော်စကိုမြို့အနောက်တောင်ဘက်ကီလိုမီတာ800အကွာခဇန်းမြို့မှာတည်ရှိပါတယ်။ပြီးသူကပညာရှင်တဦးလည်းဖြစ်ပရိဒါကုသိုလ်ရှင်တဦးလည်းဖြစ်တဲ့ Eric Carnes ကဒီဘုရားကျောင်းကို1992ခုနှစ်မှာစတင်တည်ဆောက်ခဲ့တာပါ။ယေရှုခရစ်တော်သူစီလာသွားခဲ့တယ်လို့ခနော့ဖ်ကပြောဆိုပြီးအဲ့နောက်ဒီကျောင်းကိုဆောက်ဖြစ်ခဲ့တာပါ။ဒါပေမဲ့2013ခုနှစ်မှာသူကွယ်လွန်သွားခဲ့ပြီးတော့ဒီအဆောက်အဦကိုတော့ညီဖြစ်သူအီဂစ်ကအပြီးတက်ခဲ့ရပါ
တယ်
။ယေရှုခရစ်တော်ကကျွန်တော်ကိုစီကိုရောက်လာပြီးတော့ဒီဖျားကျောင်းကိုဆောက်ဖို့ပြောခဲ့တာပါ။ကျွန်တော်ကသူ့မှာငွေမရှိဘူးလို့ဆိုတော့ခရစ်တော်ကစသာလုပ်ကြည့်ပါဖြစ်တော်ပါလိမ့်မယ်လို့သူ့ကိုပြောပါတယ်။ဒီလိုနဲ့ဒီဖျားကျောင်းဖြစ်လာတာပါပဲ။
အခုချိန်မှာကိုးကွယ်သူမရှိတော့တဲ့ရှေးအောင်အစ်ချစ်ဖျားလိုကိုးကွယ်ယုံကြည်မှုတွေအပါအဝင်ဘာသာပေါင်းစုံကပြည်သူကလက်ရာတွေကိုဒီအဆောက်အဦတွင်တွေ့နိုင်တယ်လို့ဖျားကျောင်းမန်နေဂျာကပြောပါတယ်
။လူကြီးကျဆိုသမုစတမြစ်စနီယာဘွတ်ရှ်နဲ့တ
တိနီယာကထူးခြားနေတော့လူတွေလာကြည့်ကြပါတယ်။ကဘာမှာဒီလိုဖျားကျောင်းမျိုးမရှိသေးဘူးလေ
။ဘာရောက်လက်ပဲသူတွေထံကရတဲ့အလူငွေနဲ့ဒီကျောင်းဆောင်ကိုလည်းပတ်နေတာပါ။ကဘာပေါ်မှာမွတ်စလင်အများဆုံးနေထိုင်ရာအင်ဒိုနီးရှားနိုင်ငံကခီးသွားတူကဒီဖျားကျောင်းနဲ့ပတ်သက်လို့အခုလိုပြောပါတယ်
။ We don't have to be feel different each other even we are deep
ကိုးကွယ်တဲ့ဘာသာတရားတွေမတူတာနဲ့တယောက်နဲ့တယောက်ကွဲပြားတယ်လို့မခံစားတင်ပါဘူးအချင်းချင်းသီးခံနားလည်ဖို့လိုအပ်တယ်ဆိုတာကိုဒီနေရာမှာပြနေပါတယ်ခီးသွားနောက်ဦးကလည်းအခုလိုပြောပါတယ
်
ဒီနေရာမှာစိတ်ငြိမ်မှုနဲ့ပျော်ရွှင်မှုစွမ်းအားတွေရှိပါတယ်အားအင်တွေကိုပြန်စုစည်းပြီးတင်အားတွေနဲ့ဘဝကိုတိုးတက်ကောင်းအောင်လုပ်ဖို့ဒီနေရာကိုလာကြတာပါဒီဆောက်ဦးကိုဘာသာရေးဆိုင်ရာဝိပုစုတောင်းမှုတွေလုပ်ရမှာတုံးမှုစောက်ခဲ့တာတော့မဟုတ်ပါဘူးဒီဖျားကျောင်းကိုတိဆောက်ခဲ့တဲ့သူပြောခဲ့တယ်လို့ပဲရင်ချင်းမှုနဲ့အမှန်တရားတွေကိုဖော်ကျူးတဲ့နေရာတစ်ခုအဖြစ်ပြသနိုင်ဖို့အတွက်တိဆောက်ခဲ့တာဖြစ်ပါရဲ့ရှင်
။ဘခင်ကြီးတွေပြောပြပေးခဲ့တာပါရှင်။အခုတစ်ပတ်အတွက်မြမလူထုနဲ့ကျန်းမာရေးကဏ္ဍမှာတားဆက်ချာနီလန်အမျိုးမျိုးကိုသိရှိအောင်လေ့လာပြီးမိမိတို့နဲ့အကိုင်ညီဆုံးနီလန်ကိုရွေးချယ်အသုံးပြုရင်းပြီးပြည့်စုံတဲ့မိသားစုစီမံကိန်းတွေချမှတ်နိုင်တဲ့အကြောင်းကိုဒေါက်တာတန့်စောကစီစဉ်တင်ပြပေးထားပါရယ်။
တားဆက်တစ်ခုမှာတားဆက်ချခြင်းကိစ္စဟာအရေးပါတဲ့ကိစ္စတစ်ခုဖြစ်ပါတယ်။တားဆက်ချနည်းလမ်းတွေကိုစတိတကျသိရှိပြီးထိတိယောက်အသုံးပြနိုင်ခဲ့မယ်ဆိုရင်မ မိသားစုရဲ့စီးပွားရေးနဲ့လူမျိုးဆိုင်ရာကိစ္စရပ်တွေမှာထိရောက်တဲ့အကျိုးကျေးဇူးတွေရရှိနိုင်တယ်လို့အထွေထွေယောဂကုဆရာဝန်တဦးဖြစ်သူဒေါက်တာဖြူတီဟာကပြောပါတယ
်။မိသားစုစီမံကိန်းဆိုတော့ကျွန်တော်တို့ဒီမိသားစုတစုရဲ့လို့ဖြစ်လို့တည်ဆောက်တော့မယ်ဆိုလို့ရှိရင်ကလေးဘယ်နှယောက်ယူမလဲ။အတရားနဲ့တယောက်ချားမှာဘယ်လောက်ချားထားမလဲ။ဘယ်လိုကိုယ်ဝန်ထမ်းတွေသုံးမလဲ။စသဖြင့်တိကျစဉ်းစားပြီးတော့မှမိသားစုတစုကိုအစီအစဉ်ဆွဲထားတော့မိသားစုစီမံကိန်းလို့ကျွန်တော်ခေါ်ပါတယ်။အဲ့တော့မိသားစုစီမံကိန်းကဘယ်လိုအကျိုးကျေးဇူးရှိတယ်လဲဆိုရင်တော့နံပါတ်1ကအမျိုးသမီးတွေအတွက်အကျိုးကျေးဇူးရှိပါတယ်။ကလေးတယောက်ပြီးတယောက်ခက်ဆက်ဆက်မွေးရလို့ရှိရင်ဟိုကျမအိပ်ကထိခိုက်တယ်အဲ့တော့မိခင်အသေးဆုံးရတာမျိုးတွေကျွန်တော်ဖြစ်တယ်ပြီးတဲ့ခါကျတော့ကလေးကလည်းတောင်းတောင်းကတ်သွားတဲ့ခါကျတော့ကောင်းကောင်းမမောဂယုမဆိုင်နိုင်ဘူးပြည့်စုံပြိုးထောင်မပေးနိုင်ဘူးဆိုလို့ရှိရင်ကလေးတင်းနှုံးနဲ့များလာတယ်ပြီးတဲ့ခါကျတော့မိသားစုအခြေအတွက်များတဲ့ခါကျတော့စီးပွားရေးတွေလည်းကျက်တဲ့တယ်အဲ့တော့ကလေးတွေပြင်သာမတန်နိုင်တာမျိုးတွေကျွန်တော်ဖြစ်တယ်လူငွေရင်းနဲ့ပတ်သက်တဲ့ပြဿနာမျိုးတွေလည်းဖြစ်တယ
်တောက်ဆက်ချာနီးလန်းတွေကိုနီးစပ်ရာပတ်ဝန်းကျင်ကနေတဆင့်တမျိုးမဟုတ်တမျိုးကိုသိရှိထားကြပြီးမဲ့ကိုနဲ့တင်းတော်မဲ့နီးလန်းကိုအတုံးပြနိုင်တဲ့ဇုံတဲတွေအနေနဲ့ကတော့နေပါနေသေးတယ်လို့ဆိုရမှာပါအင်းအောင်ရှင်ဇုံတဲတွေအနေနဲ့တောက်ဆက်ချာနီးလန်းမှန်သမျှကိုသိရှိအောင်ကြိုးစားပြီးမိမိတို့နဲ့တင့်တော်မဲ့အကောင်းဆုံးနီးလန်းကိုရွေးချယ်အသုံးပြုတင်တယ်လို့ဒေါက်တာဖြူတီဟာကပြောပါတယ်
။ကိုဝင်သားနီးတစ်ခုခုသုံးတော့မယ်ဆိုရင်မျိုးသမီးတွေမေးရကြတယ်မေးရခွန်တစ်ခုရှိပါတယ်။အဲ့ဒါပါလဲဆိုတော့ကျွန်မဘိုင်းနီးလန်းသုံးရင်အဆင်ပြေမလဲဆိုရင်မေးခွန်ဖြစ်ပါတယ်။တကယ်တော့တောက်ဆက်ချာနီးလန်းနေအားလုံးမှာဟိုဘယ်နီးလန်းကတော့အကောင်းဆုံးဆိုတာရေလို့မရှိဘဲနဲ့နီးလန်းတစ်ခုချင်းစီမှာအကောင်းဆုံးအကျိုးပြည့်စွာရှိပါတယ်။ဒါကြောင့်ကိုဝင်သားနီးတွေအကုန်လုံးကိုနှက်နှက်ဆက်ဆက်သိအောင်လုပ်ပြီးတော့မှကိုနဲ့ဘယ်နီးလန်းဟာအသက်တော်ဆုံးလဲဆိုတော့ရွေးချယ်ဆုံးဖြတ်တာကသာကျွန်တော်မျိုးသမီးတွေအတွက်ကောသူတို့ရဲ့အိမ်တောင်ဘက်တွေအတွက်ကောမိသားစုတွေအတွက်ကောအကောင်းဆုံးဖြစ်မယ်ဆိုတဲ့အချက်ကလေးကိုအဓိကသိစေချင်ပါတယ်ခင်ဗျ။
တားဆက်ချာနီးလန်းတွေကိုလေ့လာကြည့်မယ်ဆိုရင်အနှစ်ချုပ်အားဖြင့်ကာလာတူတားဆက်ချာနီးနဲ့ကာလာရှေတားဆက်ချာနီးဆိုပြီးတွေ့ရမှာပါ။အိမ်တော်ရှင်တွေတည်ထားတဲ့တားဆက်ချာနီးလန်းတွေအကြောင်းကိုမေးကြည့်တဲ့အခါဒေါက်တာဖြူတီဟာကအခုလိုရှင်းပြပါဗျ
။ကိုဝင်သားနီးတွေကတော့ကျွန်တော်အမျိုးမျိုးရှိတဲ့ထဲကမှဟိုကဏ္ဍအလေးခွဲပြီးတော့မှပြောရလို့ရှိရင်ကျွန်တော်တို့ကာလာတူကိုဝင်သားနီးဆိုပြီးတော့မှရှိပါတယ်။အဲကာလာတူကိုဝင်သားနီးထဲမှာတော့နေ့စတော့စိတ်ခက်ရှိတယ်၊၃လခန့်ထိုးစေရှိတယ်ပြီးတော့အမျိုးသားအသုံးပြုရတဲ့ကွန်ဒုံလိုကိုဝင်သားနီးမျိုးတွေကျွန်တော်ရှိတယ်။နောက်ရက်ရှောင်းတဲ့နီးလိုမျိုးသဘာဝနီးလန်းတွေလည်းရှိပါတယ်။ပြီးတဲ့အခါကျတော့ကာလာရှင်နီးကိုဝင်သားနီးဆိုရင်တော့လမောင်းနဲ့ထည့်တဲ့ပစ္စည်းမျိုးသူကတော့၃နှစ်ခန့်၄နှစ်ခန့်၅နှစ်ခန့်ဆိုပြီးရှိတယ်။နောက်ပိုင်းနဲ့ထည့်တဲ့ပစ္စည်းကတော့၅နှစ်ခန့်၁၀နှစ်ခန့်ဆိုပြီးတော့မှရှိပါတယ်။နောက်တတိယမြောက်အုပ်စုကတော့အရေးပေါ်ကိုဝင်သားတယ်ဆိုပြီးတော့မှရှိပါတယ်။အရေးပေါ်ကိုဝင်သားတယ်ဆိုတာကတော့ခုနောက်ပိုင်းမှာလူငယ်တွေတော်များများသိလာကြပြီဖြစ်တဲ့အရေးပေါ်ကိုဝင်သားစေပေါ့နော်။ဒါကတော့ကြိုတင်အောင်သုံးထားတာမျိုးမဟုတ်ဘဲနဲ့မမျောလဲမဲနဲ့အကာအကွယ်မဲ့လင်းဆက်ဆံမှုပြုပြီးသွားတဲ့နောက်မှာကိုဝင်ရမလာဖို့အတွက်နောက်ကနေလိုက်ပြီးတော့အသုံးပြုရတဲ့အရေးပေါ်ကိုဝင်သားနီးဖြစ်ပါတယ်ခင်ဗျ။ဟုတ်
လမောင်းနှဲကိုထည့်ပြီးတားဆက်ချတဲ့နီလန်ဆိုတာစေပညာနဲ့နီးစက်တဲ့သူတွေအတွက်အထူးသန်းကြီးမဟုတ်ပေမဲ့စေပညာနဲ့အလန့်ကွာဝေးတဲ့သူတွေအတွက်ကတော့စံတစ်တဲ့နီလန်တစ်ခုဖြစ်နေမှာပါလမောင်းနှဲကိုထည့်ပြီးတားဆက်ချလို့ရတဲ့နီလန်အကြောင်းကိုမေးကြည့်တဲ့အခါဒေါက်တာဖြူတီဟာကအခုလိုပြောပါတယ်
implantness ဆိုတာကတော့လမောင်းနဲ့ထည့်ထားတဲ့ပစ္စည်းမျိုးပါကျွန်တော်ညာသန်ဆိုဘယ်ဘက်လမောင်းတူလို့အတွင်းသားထဲမှာထည့်ထားလိုက်တယ်ထည့်ထားလိုက်ပြောလို့ရှိရင်သူကသူ့ရဲ့သက်တမ်းအလိုက်ပေါ့၃နှစ်ခန့်၄နှစ်ခန့်၅နှစ်ခန့်ဆိုပြီးတော့မှဟိုသက်တမ်းခန့်ပါတယ်ခင်ဗျာဒီပစ္စည်းကတော့သူဟော်မုန်းထပ်ပါတယ်အဲ့ဒီဟော်မုန်းဆိုဖြည်းဖြည်းဖြည်းချင်းထုတ်ပေးပြီးတော့မှသူကမျိုးသမီးရဲ့မမျိုးဥကိုမကြွေအောင်တားဆီးပြီးတော့မှကိုယ်ဝင်တားပေးထားတဲ့နီလန်မျိုးဖြစ်ပါတယ
်တားဆက်ချာနီလန်အမျိုးမျိုးမှာတားဆက်ချာအောင်ပြုမှုဆောင်ရွက်တဲ့လူဆောင်ချက်တွေတစ်ခုနဲ့တစ်ခုမတူညီကြသလိုငွေကြေးကုန်ကျမှုတွေကလည်းတစ်ခုနဲ့တစ်ခုတူညီမှုမရှိတာကိုတွေ့ရပါတယ်မြန်မာပြည်မှာအများဆုံးအသုံးပြုနေကြတဲ့တားဆက်ချာနီလန်အမျိုးအစားကိုမေးကြည့်တဲ့အခါဒေါက်တာဖြူတီဟာကအခုလိုပြောပါတယ
်အချက်လက်တွေအရပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာဒီအသုံးပြုမှုအများဆုံးကွန်ပျူတာနေရာ၃လခန့်ထိုးစေဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့၃လခန့်ထိုးစေကစိတ်ကတ်တော့တယ်လို့လဲဟိုနေ့စဉ်ဆေးတောက်နေစရာမျိုးလည်းမလိုဘူး၃လမှတစ်ခါ၃လမှတစ်ခါဆရာဝန်ဆရာမစီသွားပြီးတော့ဆေးထုတ်လိုက်အောင်မယ်ဆိုတော့လှုပ်ရှုပ်သက်သာတဲ့အတွက်မျိုးသမီးဒေါက်တာမြန်မာကအသုံးပြုချပါတယ်နောက်ပြီးတဲ့အခါကျတော့တို့ကကာလာရှိကွန်ပျူတာနေရာကြာပြန်တော့လဲနေ့စဉ်ခန့်ကွန်ပျူတာနေရာဖြစ်တဲ့ဥမာတိုင်နဲ့ထည့်လိုမျိုးပစ္စည်းဆိုရင်တို့ကတအားကြောက်ပါတယ်ပစ္စည်းထည့်ပြီးသွားလို့ရှိရင်ယောဂဖြစ်မလားကင်ဆာဖြစ်သွားမလားပေါက်ထွက်သွားမလားတကယ်တော့မဖြစ်နိုင်ပေမဲ့တို့ကကြောက်ကြပြီးတော့မထည့်ကြဘူးအဲ့လမောင်းနဲ့ထည့်ပစ္စည်းကြတော့တို့သဘောကျတယ်ပစ္စည်းထည့်ပြီးသွားလို့ရှိရင်လမောင်းထဲမှာပဲဆန်းလို့ရတယ်အေးစစ်စစ်ပဲသဘောကျတယ်ဆိုပေမဲ့ပြဿနာကွန်ကျစိတ်ကပြဿနာနည်းနည်းပေးတဲ့အတွက်သုံးလခန့်ထိုးစေရမျိုးသမီးတွေခြားထဲမှာဆိုရင်အသုံးပြုမှုအများဆုံးဖြစ်နေတယ်လို့ကျွန်တော်ယူဆပါတယ်
တားဆက်ချာနီလန်းအမျိုးမျိုးကိုသိရှိအောင်လေ့လာပြီးမိမိတို့နဲ့အကန့်ညီဆုံးနီလန်းကိုရွေးချယ်အသုံးပြုရင်ပြည့်ပြည့်စုံတဲ့မိသားစုစီမံကိန်းတွေကိုချမှတ်နိုင်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောစီစဉ်တင်ပြပေးထားတဲ့မြမလူလူနဲ့ကျန်းမာရေးခန္ဓာအပြီးမှာအခုမြမအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်တိုင်းရင်းဒေသတချို့မှာဗိုလ်ချုပ်အောင်ဆန်းရုပ်ထုထားရှိရေးကိစ္စကြောင့်ပဋိပက္ခတွေဖြစ်ပွားနေပါတယ်ဒီလို့ရဟာတိုင်းပြည်အတွက်ကောင်းကျိုးတစ်စုံတစ်ရာဆောင်ကျဉ်နိုင်ပါသလားဒါမှမဟုတ်အကျိုးရုပ်စေနိုင်သလားဆိုတာ1990ပြည့်ရွေးကောက်ပွဲတုန်းကပလဲမြို့နယ် NLD ပြည်သူ့လွှတ်တော်ရွေးကောက်ခံကိုယ်စားလှယ်ဒေါက်တာတင့်ဆွေနဲ့ဦးကျော်စံတာကဆွေးနွေးသုံးသပ်တင်ပြထားပါရဲ့ရှင
်ဒေါက်တာတင့်ဆွေခင်ဗျာဆရာနဲ့ကျွန်တော်နဲ့ပြီးခဲ့တဲ့မကြာခင်ကမှမြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးစုပြဿနာတွေအကြောင်းကိုဆွေးနွေးခဲ့ကြပါတယ်ဒီကနေ့ဆွေးနွေးကြတာကလည်းအဲ့ဒါနဲ့ဆက်စပ်နေပြောရင်မှားမယ်မဟုတ်ပါဘူး မြန်မာလွတ်လပ်ရေးဗီဒီယိုကဗိုလ်ချုပ်အောင်ဆန်းရဲ့ YouTube ကိုတိဆောက်ဖို့ကြိုးစားတာနဲ့ပြည်နယ်တချို့မှာကန့်ကွက်တာတွေကြားခဲ့ရပါတယ်အခုနောက်ဆုံးကြားရတဲ့ကြားပြည်နယ်မှာဆိုရင်အကျန်းဖက်တဲ့ကိစ္စတွေထိဖြစ်လာတယ်လို့သိရပါတယ်ခင်ဗျာဆိုတော့တိုင်းရင်းသားတွေနဲ့ဆက်ဆံရေးနည်းနည်းအကဲဆက်နေတဲ့အချိန်အတင်းအဆောင်မဖြစ်အောင်ပိုသတိထားရမယ့်အချိန်မှာဒီလိုပြဿနာမျိုးဖြစ်တာဟာနိုင်ငံရေးအတွက်အလားအလာမကောင်းတာဘူးလို့တော့ကျွန်တော်အကြမ်းမြင့်မြင်ယူပါတယ်ဆရာရဲ့သဘောထားကိုအချင်းချင်းပြောပါအောင်ဆရာ
ဟုတ်ကဲ့ခင်ဗျာဒီသတင်းတွေထွက်လာကလေးကကျွန်တော်လည်းအတော်စိတ်မကောင်းဖြစ်ပါတယ်ဒီဘူရောအောင်ဆန်းရုပ်ထုပဲဖြစ်ဖြစ်တခုခုပေါ့နော်အလုတ်ကင်တာမှာသဘောမတူလို့ဆန္ဒပြတဲ့ကိစ္စတွေမှာယူသသာစစ်စစ်မှမှမကြိုက်တာကိုမကြိုက်ဘူးထုတ်ဖော်တာကတပိုင်းနဲ့နောက်တစ်ခါအခုလိုကာလမျိုးမှာပါတီစုံဒီမိုကရေစီလမ်းကြောင်းပေါ်မှာတက်နေတဲ့အစိုးရနဲ့ဆိုင်တဲ့ဟာကိုနောက်ထပ်အတိုက်ခံလို့ပြောရမယ်အနာမရသေးတဲ့ပါတီတွေကဒါကိုစုပုံမှုဖြစ်ဖြစ်လူစုလူဝေးဖြစ်ဖြစ်မကြိုက်တာကိုဖော်ပြမှုဖြစ်ဖြစ်လောက်တာလည်းပဲမဖြစ်နိုင်ဘူးလားလို့စဉ်းစားတာပေါ့နော်ဒါအခြေခံနှစ်ချက်ပေါ့နောက်တိုင်းသားဒီနေ့ဒီမှာဖြစ်လာတဲ့ကိစ္စကတော့ပို့ပြီးတော့ကျွန်တော်တော့စိတ်မကောင်းစရာလို့မြင်ပါတယ်တကယ်တမ်းပဲမနှစ်မျိုးတဲ့တိုင်းသားလူမျိုးတွေရှိပါလိမ့်မယ်ဟိုအဲ့လိုနေရာမျိုးမှာဘိုးကျောင်းဆန်းဆိုတဲ့တိုင်းပြည်ရဲ့ဖခင်တိုင်းပြည်ရဲ့ပြည်သူ့ကရုပ်ထုကိုတည်ထားခြင်းတည်အောင်လုပ်ခြင်းဟာဒေသခံတွေနဲ့ညှိနှိုင်းမှုပြည်လဲအောင်လုပ်မှုတွေလိုအပ်သလားလို့လည်းကျွန်တော်ယူဆတယ်ချုပ်ပြောရရင်တော့မဖြစ်တဲ့တာတွေဖြစ်နေသလားလို့ကျွန်တော်သံသယရှိပါတယ
်ဟုတ်ကဲ့နှစ်ချက်ကျွန်တော်ကပြန်လည်ဆွေးနွေးကြပါတယ်ပထမတစ်ချက်ကတော့ဘူကြောင့်ဆန်းရုပ်ထုထားတာနဲ့ပတ်သက်ပြီးတော့အနာရနေတဲ့အဆိုးရွားမှုလို့ဆိုပြီးတော့မလိုလားတဲ့အင်အားစုရဲ့အတိုက်ခံတွေဘက်ကလှုပ်တယ်ဆိုရင်ပြည်မမှာဒီလိုဖြစ်ပြန်တဲ့တိုင်းရင်းသားပြည်နယ်မှာလှုပ်တယ်ဆိုတော့တမင်းသွေးထိုးဆွာပေးသလိုဖြစ်လေသလားနောက်တစ်ခုကတိုင်းရင်းသားတချို့ကပြောပါတယ်ဒီကိစ္စကိုကန့်ကွက်တဲ့လူတွေကလည်းဘိုးကျောင်းအဆောင်ကိုမလေးစားလို့မဟုတ်ပါဘူးဆိုပြီးတော့ပြောတာလည်းကြားရတယ်ဆရာအဲ့ဒါကြတော့ဒီအချိန်မှာဓာတ်ထက်အရေးကြီးကလှုပ်ဆရာမရှိဘူးလားအဲ့ဒါလည်းမေးစရာတခုရှိတယ်လို့ထင်တယ်ဆရာ
ဟုတ်ကဲ့ခင်ဗျဒီနေရာမှာကျွန်တော်နောက်ဆုံးဖြစ်တဲ့ကြားပြည်နယ်ပေါ့ကြားပြည်နယ်ဟာဟိုပြည်နယ်တွေထဲမှာထူကြတဲ့ပြည်နယ်တခုဖြစ်ပါတယ်အရွယ်စားအမှန်မှသေးပါတယ်တော့သမိုင်းကြောင်းရပြည်ရင်ကိုလိုခဲ့မှာပေါ့မြန်မာနိုင်ငံနဲ့အပြိုင်ဖြစ်ခဲ့တဲ့နေရာဒီသားတခုဖြစ်ပါတယ်အဲ့တော့ဒီအခြေခံနှစ်ချက်ပေါ်မှာကျွန်တော်ပြီးခဲ့တဲ့2015ရော2009ရုပ်ောက်ပွဲတွေကြည့်လို့ရှိရင်ဒီနေရာသေးသေးလေးမှာအမတ်ဥယျာဉ်ဒါအချိုးကျရာဆိုအမတ်ဥယျာဉ်များတော့ဒီကြက်ခိုင်ဖုံမျိုးရေးပါတီကအဲ့နေရာမှာတကယ်လူကြီးဆိုတဲ့ပုဂ္ဂိုလ်ကြီးအောက်ပြီးတော့ရုပ်ောက်ပွဲဝင်ရတယ်ဒီနေရာပြင်ကရားလူဒေသမှာအရေးအတွက်ကိုကြည့်ပြီးတော့ရောနောက်တစ်ခါဒေသခံလူတွေရဲ့အရေးအတွက်နေပါမှုကိုကြည့်ပြီးတော့အသုံးချခြင်းနဲ့နိုင်ငံအင်အားစုတွေလည်းရှိတယ်လို့ကျွန်တော်ကတော့မြင်တယ်ခင်ဗျဒါကတော့တစ်ချက်ပေါ့နော
်ဟုတ်ကဲ့
နောက်အရင်မွန်ပြည်နယ်မှာဘူကြောင့်ဆန်းနာမည်နဲ့တရားကိစ္စတွေရောဖြစ်ခဲ့ပြီးသားအဲ့တော့အဲ့လိုနှုတ်လက္ခဏာပြတဲ့တင်းနေထွက်ခဲ့တဲ့အပေါ်မှာဆက်ပြီးတော့လုံလာခြင်းဟာတကယ်တော့နှစ်ခါပြန်စဉ်းစားတဲ့ကိစ္စတွေလိုအပ်ခဲ့လာလို့ကျွန်တော်ကဟိုဆွေးနွေးပါတယ်ခင်ဗ
ျဟုတ်ကဲ့ကျွန်တော်လည်းအဲ့ဒါပြောချင်ပါတယ်ဒီအချိန်မှာလုဖို့လိုသလားနောက်တစ်ခုကဒီလုတယ်ဆိုတာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမူအနေနဲ့ချမှတ်တာလားသူတို့မဟုတ်ဒေသအာဏာပိုင်တွေကများအတင်းတွန်းပြီးတော့လုခင်သလားသူတို့ရဲ့အာဏာကြီးစုမှုကိုပြကျင်တဲ့သဘောနဲ့လုလေသလားအဲ့လိုလုတ်တယ်ဆိုရင်တော့ဒါမလုတ်တဲ့ခြေလှမ်းလိုပဲထင်ပါတယ
်ကျွန်တော်လည်းသဘောတူတယ်။ဘာကြောင့်လဲဆိုတော့ NLD ပါတီဟာ1988ဘုံကျော်မူကြီးအပြီးမှာပေါ်ထွက်လာတဲ့ပါတီကြီးဒီထက်မှာလူမျိုးစုံအသိပညာမျိုးစုံအခြေခံမျိုးစုံကလူတွေပါတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။အဲ့တော့အဲ့ဒီတည်းမှာတချို့ကလည်းဒီ activist လို့ခေါ်ရတဲ့လှုပ်ရှားတက်ကြွတဲ့အလုပ်မျိုးကိုအတားမှစိတ်ထက်သန်တဲ့လူမျိုးတွေရှိတယ်လူစုလူဝေလုတ်ချင်တဲ့ဟာခင်ပေါ်စီရင်တဲ့ဟာကိုအတန်တဲ့လူတွေလည်းရှိတယ်။အဲ့လိုရှိတဲ့နေရာမှာကျွန်တော်မြင်တာကတော့တာဝန်ရှိတဲ့ခေါင်းဆောင်ပိုင်းကထိန်းချုပ်မှုလုပ်ပေးနိုင်မှသာလျှင်အကျိုးနဲ့အဆိုးကိုမျှတတဲ့အဆုံးဖြတ်ချက်ကိုရပါလိမ့်မယ်။ဒါကြောင့် NLD ပါတီအနေနဲ့ဒီဟာတွေကိုကြီးကြပ်ကုကဲဖို့လမ်းညွှန်ဖို့ညွှန်ပြဖို့များလိုအပ်ချက်များရှိနေသလားလို့ကျွန်တော်ထင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့တချို့ကလည်းဒီဘိုးကျောင်းအောင်ဆန်းကျေးရုပ်ကိုရုပ်တုကိုဒီနေရာတကာမှာလှုပ်ဖို့ကြိုးပမ်းနေတဲ့လူတွေဟာ တော်ဆန်းစုကြည်လိုကြများလုပ်လေသလားဆိုပြီးတော့ဝေဖန်သုံးသပ်ကြတာရှိပါတယ်ရှင်းနိုင်လား
အဲပြောရတော့မှန်ကြီးပြောရတာဆိုတော့ကျွန်တော်တို့ကသုံးသပ်ချက်ကမှန်ကောင်းမှမှန်မယ်သို့သော်ခုနကတော့ကျွန်တော်တို့ဆွေးနွေးခဲ့တယ်လို့ပေါ့သူလူတွေကလည်းအမျိုးမျိုးရှိတာကိုဆိုတော့မျက်နှာလူမျက်နှာလှုပ်ချင်တဲ့လူလည်းရှိမယ်အာနောက်တစ်ခါဒီဟာပဲလှုပ်ချင်တဲ့လှုပ်တတ်တဲ့လူမျိုးပေါ့နော်တကယ်နိုင်ငံရေးမှာအရေးကြီးတဲ့အဲကိစ္စတွေကဘာလဲလို့မတွေးကြဘူးပေါ့အခုဆိုရင်2019ဆိုတော့2020ယူကောက်ပွဲကိစ္စကိုလည်းဟိုကြိုပြီးတော့မြင်ဖို့လိုတယ်နောက်တစ်ခါလက်ရှိပြောင်းနေနေတဲ့ကိစ္စပေါ့နော်အဲအဒီဟာဒီပုံမှန်လည်းအာယုံဆိုင်တဲ့နေတဲ့အရေးကြီးတာတွေအများကြီးရှိတယ်ကိုကျွန်တော်မြင်နေခင်ဗျအခုဆိုပေါ်ဒီဘုတ်ပြင်ဆင်ကိစ္စအလားတူပဲတီချာရီကိစ္စတွေမာရာတွေကိုဟိုမှောင်ပြင်တဲ့ကိစ္စတွေလုံးသိနေအဲဒီရုပ်ထုကိစ္စဟာအတန်တင်းလောက်ပဲကျွန်တော်လုံးသိနေအကျိုးနဲ့နောက်ဆက်တွဲဖြစ်တာကိုချိန်ချိန်နိုင်မှသာလျင် energy ဟာပို့ပြီးတော့ရည်ရှိကောင်းမယ်နောက်တစ်ခါတင်းငင်းရင်းကျက်တဲ့ပါတီဖြစ်အောင်ကြိုးစားဖို့လိုတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကျွန်တော်စဉ်းစားမိတာဘိုးချုပ်အောင်ဆန်းဟာ NLD တပါတီရဲ့ပိုင်နာမဟုတ်ဘူးဆရာပြည်တော်စုတစ်ခုလုံးပိုင်နေဆရာ
မှန်ပါတယ်ခင်ဗျာ
ဆိုတော့
အဲ့ဒါလည်းအမှန်ရည်ကြည့်ပါတယ်အဲပြည်တော်စုတစ်ခုလုံးရောအရက်သားတွေမကဘူးဟိုတက်မလို့ကိုနိုင်ငံလည်းပိုင်တယ်လို့ပြောရမှာပေါ့နော်ဒီတော့ဟိုအလုံးနဲ့ဆိုင်တဲ့ကိစ္စမှာဒုပါတီကပဲဆိုတဲ့အယူဆမျိုးဟာပြင်းပြောင်းတယ်လို့ကျွန်တော်ယူဆတယ
်ဟုတ်ကဲ့အဲ့ဒီတော့ပိုကြောင်ဆန်းရုပ်တုကိုပြပြီးတော့ NLD မဲနိုင်ရေးအတွက်လုတ်တယ်ဆိုရင်တော့ဒါဟာသိမလို့သိတဲ့ပြန်စဉ်းစားမယ့်ကိစ္စတစ်ခုပေါ့ဆရာကြီ
းကျွန်တော်အဲ့ဒါလည်းသဘောတူပါတယ်အဲ့လိုတော့မဖြစ်တယ်ဘူးဟိုကိုပါတီကိစ္စတွေမကပဲねပိုကြောင်ဆန်းရဲ့ဂုံသိခါဂုံရှိငိုပါကျွန်တော်တို့ကကြည်ကြာမှာဒီတိုင်းတပီလုံးနဲ့ဆိုင်နေလူအလုံးနဲ့ဆိုင်နေကိစ္စကိုကျွန်တော်တို့တင်းကိုပေးရမှာသူများကနေဘုကျောင်းဆောင်ကိုချင်းမြောက်ရင်ကျွန်တော်တို့ကဘေးကနေဟာလာဟိုလက်ခုတ်တီအားပေးပြီးတော့ဝင်မြောက်မူရိတာဖြစ်ရမယ်ကိစ္စပေါ့နော်အဲဒို့မှဒို့ဆိုတဲ့အဲယူဆမျိုးတော့ဟိုကျင်းတဲ့နိုင်ငံရေးအမြင်နဲ့ဖြစ်ပါတယ
်ဟုတ်ကဲ့တစ်သလုံးဘုကျောင်းဆောင်ကိုတပီလုံးလေးစားလာကြတာအခုအဲ့လို energy foreign တချို့ပဲထားပါတော့သူတို့တွေလူရကြံဘုကျုပ်ပါသိခါကြားမယ်သဘောမျိုးဖြစ်နေတာတော့လုံးဝမလိုလားတဲ့ကိစ္စပဲပေါ့ဆရာ
ကျွန်တော်လည်းတော့ဆွေမကောင်းဖြစ်ပါတယ်ဟိုပါတီတွေကဒုတိယနဲ့ပထမအကတော့ဘုကျုပ်အောင်ဆိုင်ရဲ့အကုန်ရှိနောက်တစ်ခါအားလုံးချုပ်လိုက်လို့ရှိရင်ကျွန်တော်တို့တိုင်းပြည်ရဲ့ဟိုတွေ့စီညီညွတ်မှုသဘောထားပြည်ပြမှုလမ်းကြောင်းပေါ်မှာဒါအဟံဒါတစ်ခုများတော့ဟိုဖြစ်ကောင်းဖြစ်လာမယ်ဒါစိတ်မကောင်းစရာတစ်ခုဖြစ်ပါတယ်
ဟုတ်ကဲ့နောက်ဆုံးအဲဒီကရားကိစ္စမှာဆိုလို့ရှိရင်အောက်ထီအနာပိုင်းရဲ့ကင်တွယ်ပုံကလည်းအတော်လေးလွဲနေတယ်လို့ကျွန်တော်သုံးသပ်မိပါတယ်။အ
ဲ့ဒါမျိုးလေးပဲတာတကညောင်များစွာပေါ့နော်ဒီ energy ဆိုတဲ့မှာဖြစ်ခဲ့ပါတယ်။ကြောင်းသားတွေကိစ္စရောဟိုတရင်နောက်တွေကိစ္စရောဟိုစသဖြင့်ပေါ့နော်။ဟိုအစိုးရကတော့အစိုးရနဲ့ဒီအောင်လို့ရတာတော့မှန်ပါတယ်။နောက်တစ်ခါအစိုးရလို့ပြောတော့လည်းပဲဒီတဲ့ကိစ္စတွေမှာဟိုမဆွတ်နိုင်တာလည်းမှန်နေတယ်။နောက်ဒီတဲ့မှန်တာတခုကတော့ဝန်တန်းတွေပေါ့ဒီအနှစ်နှစ်လာလာကဒီတိုက်ကြီးလာစားစားပြီးတော့ဝန်တန်းတွေပါနိုင်ငံရေးသိစိတ်တက်ရောခေပြောင်းလဲစိတ်တက်ရောမှာလိုက်မကြည့်ပဲနဲ့အဲတို့လောရမယ်လုံမယ်တို့ဖမ်းစရာရှိတယ်ဖမ်းမယ်ဆွဲချစရာရှိဆွဲချမယ်ဆိုတဲ့အကျင့်ဟလာဟိုခြားစားလက်စားအပေါ်ပုံပေါ့ဒီဟာတွေလည်းမပြောက်သေးတော့ကဒီတန်းတွေပါအဲ့ဒီဒီအစိုးရကအခံနေရတယ်ရှောင်လို့လည်းမရဘူးညင်းလို့မရဘူးပေါ့နော်အဲဒီဟာတွေပါ NLD ပါတီ NLD အစိုးရကကြီးတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဆိုတော့ဆရာဒီဘက်ကဘုဒ္ဓရုပ်ထုထားစီရေးကိစ္စကိုဇွတ်ဆက်ပြီးတော့လုပ်နေကြမှာဆိုရင် NLD အစိုးရနဲ့တိုင်းဒေသဒေသတွေရဲ့ပွဲပြားမှုကဘယ်လောက်ထိရိုက်ခတ်သွားနိုင်မထင်ပါလဲ
အထင်အငဲတစ်ခုလို့ပြောရမှာပေါ့ဆိုတော့လည်းပဲတိုင်းရင်းသားဒီဘက်ကရောဒီ energy ဘက်ကရောလာမျိုးမျိုးကြီးတဲ့သိက္ခာစိတ်ရှိနိုင်စွာရှိတဲ့ခေါင်းဆောင်တွေလည်းရှိပါတယ်။ဒါကြောင့်ကျွန်တော်မြင်တာကတော့ဟိုအရေးကြီးဆုံးကတိုင်းရင်းသားပြည်စည်းညီညွတ်ရေးနဲ့ဒါပြည်တော်စုကြီးမပြုံကိုယ်ရေးဆိုတဲ့ကိစ္စပေါ့နော်ဒါစစ်တပ်ရဲ့အတုံးတို့မှာပဲဆိုတော့လည်းပဲဒါမှန်ပါတယ်။ဒီအတွက်ကတော့အပြန်လာပေါ့နော်အစိုးရဘက်ကဖြစ်ဖြစ်အဲဗမာလိုပြောရတဲ့ကဖြစ်ဖြစ်တမ်းတော်စစ်တပ်ဘက်ကပဲဖြစ်ဖြစ်တိုင်းသားဘက်ကဖြစ်ဖြစ်အမျိုးမျိုးကြီးတဲ့ခေါင်းဆောင်တွေကအာယူအန်ဒီညီနိုင်မှုပေါ့ဆွေးနွေးမှုဒီလုံမှတာလျင်အလုံးဟိုတိုက်ပြီးတော့ကျွန်တော်ကောင်းပါပြင
်တော်ရရှင်ခင်ဗျာတကယ်တော့ဗိုလ်ချုပ်အောင်ဆန်းဆိုတာဟာပြည်ထောင်စုသားအလုံးရဲ့ရင်ထဲအစဲထဲမှာစီးပီးသားဖြစ်ပါတယ် ဒါကမှပါတီတစ်ခုရဲ့အကျိုးစီးပွားအတွက်ဘုရားအောင်ဆန်းရုပ်တုကိုအတင်းအဓမ္မတိုင်းရင်းသားဒေသတွေမှာလက်ခံစီခြင်းဟာကောင်းကျိုးတစုံတရာမရှိနိုင်တဲ့အပြင်ဆိုးဖြစ်တွေသာပြားလာလိမ့်မလားဆိုတာကိုအလေးနဲ့စဉ်းစားသင့်ပါကြောင်းပြောကြရင်ဂုရုဝါအစီအစဉ်ကိုဒီမှာတင်ဒီကုန်းထုတ်လိုက်ပါရခင်ဗျာကျေးဇူးတင်ပါတယ်
ဥကျော်စန္ဒာရဲ့မြန်မာရေးတုံးသက်ချက်ကိုနားဆင်ရပြီးမှာတော့လာမယ့်စနေညတိုင်းလေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးပါရစေရှင်။ဆရာရှင်များရှင်အခြေခံဥပဒေရေးရာကျွမ်းကျင်သူဖြစ်ထင်ရှားတဲ့ရှင့်နေကြီးဥက္ကိုလီဆက်ဖြတ်ခံရမှုအတွက်တောက်ကြနေမှာအပြည့်အစုံချက်ချမှာဖြစ်ပါတယ်။နှစ်နှစ်လောက်ကြာနာဆစ်ဆီခဲ့တဲ့တရားခွင်ကထွက်ပေါ်လာတဲ့ဆုံးဖြတ်ချက်ဟာဥက္ကိုလီအတွက်တရားမျှတမှုစောင့်ကြည့်ပေးနိုင်ခဲ့ပါလား။တသက်နဲ့တကူမကြားဘူးတဲ့တရားရုံးအမိန့်တွေကြားနေရတယ်ဆိုပြီးသမရကိုယ်တိုင်ဝေဖန်ခဲ့ဘူးတလို့တရားစင်ရေးစနစ်နဲ့ဥပဒေအထက်ဩဇာရှိသူတွေရှိနေတုံးမယ်လို့လည်းမကြာခဏဝေဖန်ခံနေရတဲ့မြန်မာနိုင်ငံရဲ့တရားစင်ရေးမှာနမူနာကောင်းတစ်ခုဖြစ်ခဲ့ပါရဲ့လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-32-38-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
VOA Daily Line စီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာတိုက်ရိုက်တင်ဆက်ပေးနေပါတယ်။စနေညတိုင်းလေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့တပတ်အတွင်းအားကစားသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ကိုရနိုင်စုစည်းတင်ပြပေးထားပါရဲ့ရှင်။
ပါကျွန်တော်ဇာနိုင်ပါ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ England Premier League မှာတော့ Manchester City ဇင်းက Chelsea ကို 6-0 ဂိုးမရှိနဲ့နိုင်ပြီးတော့ရာထိတ်ကိုတက်သွားပါတယ်။ UEFA ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Alexander Seferin ကိုတော့ UEFA ရဲ့ဥက္ကဋ္ဌဖြစ်တဲ့နောက်တစ်ကြိမ်ထပ်ပြီးတော့ရွေးချယ်လိုက်ကြပါတယ်။ဒီနိုင်ငံမှာကျင်းပတဲ့ကမ္ဘာ Nations League ပြိုင်ပွဲမှာတော့ American ကနာမည်ကြီး Nations League ကစားသမား Lindsey Vonn ကခြေစိတ်ရသွားပါတယ်။ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။
England Premier League မှာတော့ Manchester City က Chelsea ကို 6-0 ဝက်တွင်းပြီးတော့မပေးစရာထိတ်ကိုတက်သွားပြီဖြစ်ပါတယ်။နိုင်ငံနေရကစားခဲ့တဲ့ပွဲမှာ Man City က Chelsea ကို 6-0 ဂိုးမရှိနဲ့နိုင်သွားတာပါ။ပထမပိုင်းမိနစ်30မှတိုင်ခင်မှာပဲ Man City က 4 ဂိုးသွင်းခဲ့ပြီးတော့ဒုတိယပိုင်းမှာနောက်ထပ် 2 ဂိုးထပ်သွင်းလို့နောက်ဆုံးမှာ Man City က 6-0 ဂိုးမရှိနဲ့အပြတ်အသတ်နိုင်ရသွားတာပါ။ Man City အတွက်ဂိုးတွေကတော့ Aguero က 3 ဂိုး၊ Sterling က 2 ဂိုး၊ Gundogan က 2 ဂိုးသွင်းခဲ့တာပါ။အဂွေရိုးတော့ဒါဟာပရီးမီယာလိဂ်မှာ hat-trick 17ကြိမ်မြောက်ရတာဖြစ်ပြီးတော့အင်္ဂလန်တိုင်းစစ်မှုဟောင်း Alan Shearer အများဆုံးတင်ထားတဲ့စံချိန်နဲ့တူသွားခဲ့ပါတယ်။ Chelsea ကို 6-0 ပြတ်နိုင်လိုက်တာနဲ့ပတ်သက်ပြီး Man City နီးပြ Guardiola ပြောတာကတော့
"Oh, they good for times the first four times we arrived, scored 3 goals. Sergio missed one, but after he made an incredible goal and it was not easier because Chelsea demanding a lot."
ကျွန်တော်တို့ခြေစွမ်းပြနိုင်ခဲ့ပါတယ်။ကျွန်တော်တို့ penalty area တဲကိုပထမ၄ချိန်ထိုးပေါက်တာမှာ၃ဂိုးသွင်းနိုင်ခဲ့ပါတယ်။ Chelsea နဲ့ကစားရတာမလွယ်ပါဘူး။အထူးသဖြင့်၆ဂိုးသွင်းနိုင်မှုကမလွယ်ပါဘူး
။ Man City ကိုဂိုးပြတ်ရှုံးခဲ့တာနဲ့ပတ်သက်ပြီးနီးပြ် Sarri ကတော့
"No, because today I didn't see my football." So no.
ကျွန်တော်ကစားခြင်းနဲ့ပုံမျိုးမတွေ့ခဲ့ရပါဘူး။အစားပိုင်းလုံးကတော့ကစားခြင်းနဲ့ပုံမျိုးရခဲ့ပါတယ်။ဒါပေမဲ့ဘာဖြစ်လို့လုံးမဖြစ်တယ်လဲဆိုတာကိုစဉ်းစားမှာပါ။လွယ်တော့မလွယ်ပါဘူး။အစားပိုင်းတုန်းကကျွန်တော်တို့ကအိမ်ကွင်းမှာတဲ့အဝေးကွင်းမှာကစားတာပုံကောင်းပြီးတော့အခုကျတော့ကြောင်းမြန်ဖြစ်နေပါလေ။ဘာဖြစ်လို့ဒီလိုဖြစ်တယ်ဆိုတာကိုတော့အဖြေရှာမှာပါ
။ဒီတစ်ပတ်မှာလီဗာပူးကလည်းဘန်လီကို 3-0 ကိုမရှိနဲ့နိုင်ပြီးမန်စီးတီးက Chelsea ကို 6 ပြတ်နိုင်တဲ့အတွက် Chelsea နဲ့လီဗာပူးတို့ဟာ 65 မှတ်စီနဲ့အမှတ်တူနေပြီးမန်စီးတီးက 6 ကွာချားတဲ့အသာနဲ့အဆင့်1ဖြစ်နေပါရယ်။ဒါပေမဲ့လီဗာပူးအသင်းကတော့တပွဲရှော့ကန်ထားတာဖြစ်ပါရယ်။ဒီဘက်မှာနောက်ထပ်အပြောင်းအလဲတစ်ခုကတော့ Manchester United အဆင့်၄နေရာကိုတက်လာခဲ့တာဖြစ်ပါတယ်။ Mourinho လက်ထက်နောက်ဆုံးပွဲစဉ်မှာအဆင့်၄နေရာနဲ့ဆက်တမတ်ကွာနေတာကနေ Manchester United အသင်းဟာယာယီနီးပြတဲ့လက်ထက်မှာတော့ရှုံးပွဲမရှိသေးဘဲအဆင့်၄နေရာကိုရောက်လာခဲ့ပြီဖြစ်ပါတယ်။ MU သင်းဟာဒီဘက်မှာတော့ Fulham ကို 3-0 ဂိုးမရှိနဲ့နိုင်ပြီးတော့26ပွဲမှာ51မှတ်နဲ့ Chelsea နဲ့ Arsenal ကိုကျော်ပြီးတော့အဆင့်၄နေရာကိုရောက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။ ဆွေးမကစားတဲ့မက်ဒရစ်ဒါဘီမှာတော့ Real Madrid အသင်းနိုင်ပြီးတော့ Barcelona က Athletic Bilbao နဲ့တီးချသွားပါတယ်။ Atletico Madrid နဲ့ Real Madrid တို့စနေနေ့ကကစားခဲ့ကြပြီးတော့ Real က Casemiro, Ramos နဲ့ Gareth Bale တို့ရဲ့ဂိုးတွေနဲ့၃ဂိုးတကွနဲ့နိုင်သွားပါတယ်။ Bale အတွက်တော့ဒါဟာ Real Madrid အတွက်ဂိုး100မြောက်ဂိုးလည်းဖြစ်ပါတယ်။ Barcelona ကတော့ဒီတစ်ပတ်မှာ Bilbao နဲ့ဂိုးရှိတီးချသွားပါတယ်။ Real ဟာဒီပွဲနိုင်လိုက်တာကြောင့်အမပေးစရာမှာအစ်စ်နစ်နေရာကိုတက်လာခဲ့ဖြစ်ပါတယ်ခင်ဗျာ။ဥရောပဘောလုံးဖွဲ့ချုပ်ကတော့လက်ရှိဥက္ကဋ္ဌအလက်ဇန်ဒါဆက်ဖရင်ကိုဥက္ကဋ္ဌဖြစ်နောက်တစ်ကြိမ်ဆက်ပြီးတော့မဲပေးရွေးချယ်လိုက်ကြပါတယ်။အခုလအစောပိုင်းမှာမဲပေးခဲ့ကြတာမှာခန့်ကွက်သူမရှိဘဲသူ့ကိုဆက်ပြီးတော့ဥက္ကဋ္ဌဖြစ်နဲ့ဆက်ပြီးတော့ရွေးချယ်လိုက်ကြတာဖြစ်ပါတယ်ခင်ဗျာ။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့ကဖလာမင်ဂိုအသင်းရဲ့လူငယ်လေးချင်းကွင်းမှာပြီးခဲ့တဲ့တောက်ကြနေ့ကမီးလောင်ကျွမ်းခဲ့တာကြောင့်လူ၁၀ယောက်သေဆုံးသွားခဲ့ပါတယ်။သေဆုံးသွားတဲ့သူတွေဟာလော်မင်ဂိုအသင်းကလူငယ်ကစားသမားတွေဖြစ်ကြပြီးတော့နောက်ထပ်၃ယောက်လည်းတန်ရာရသွားတယ်ဆိုပြီးတော့ပြောပါရယ်။ဒီဆုံးသွားတဲ့သူတွေဟာအသက်၁၄နှစ်ကနေ၁၆နှစ်အရွယ်လူငယ်တွေဖြစ်ကြတယ်ဆိုပြီးတော့လည်းအသင်းကပြောပါရယ်ခင်ဗျာ။အင်္ဂလိပ်ရေလချမ်းမှလင်းပြတ်ကျသွားတဲ့အထည်ပါသွားတဲ့အာဂျင်တီးနားတိုက်စစ်မှုအီမီလီယာနိုဆာလာရဲ့ရုပ်လောင်းကိုရှာဖွေတွေ့ရှိပြီးဖြစ်ပါရယ်။ရှာဖွေကြတဲ့ဖွဲ့တွေကအဲ့ဒီပြတ်ကျသွားတဲ့လင်းကိုဖေဖော်ဝါရီ၃ရက်နေ့ကပြန်တွေ့ခဲ့တာပါ။အဲ့နောက်၆ရက်နေ့ကဒီလင်းထဲကရုပ်လောင်းတစ်ခုကိုတွေ့ရှိခဲ့ပြီးတော့အဲ့ဒီရုပ်လောင်းဟာဆာလာရဲ့ရုပ်လောင်းဖြစ်တယ်ဆိုပြီးတော့အတည်ပြုခဲ့ကြပါတယ်။ပရီးမီးယားလိဂ်ကကာဒစ်အသင်းကပြင်သစ်ပထမတန်းကနောင့်အသင်းမှာကစားနေတဲ့ဆာလာကိုပေါင်15သန်းနဲ့ဒီဆောင်ရည်ပြောင်းရွှေ့မှာဝယ်ယူခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့ January 21ရက်နေ့ကတော့ပြင်သစ်နိုင်ငံကနေဗြိတိန်ကိုအသွားအင်္ဂလိပ်ရေလက်ကြားမှာတက်ကြခဲ့တာပါ။ဒီလေရင်ကိုမောင်းတဲ့လေရင်မှုဒေးဗစ်အီဘတ်ဆန်ရဲ့ရုပ်လောင်းကိုတော့အခုချိန်ထိရှာလို့မရသေးပဲ။ကွာကြောဘောလုံးသမားတွေကလည်းအလူငွေလှူဒန်းပြီးတော့သူ့ရဲ့ရုပ်လောင်းကိုပြန်ရှာတွေ့နိုင်ဖို့အတွက်ကြိုးပမ်းနေကြပါတယ်ခင်ဗျာ။ဆွေဒင်နိုင်ငံမှာကျင်းပတဲ့ကမ္ဘာနှင်းလျှော်စီးပြိုင်ပွဲမှာတော့အမေရိကန်ကနာမည်ကြီးလင်းစင်ဘွန်ဟာတတိယခြေစိမ်းရပြီးတော့သူ့ရဲ့ကစားသမားဘွားကိုအဆုံးသတ်လိုက်ပြီးဖြစ်ပါတယ်။တနင်္ဂနွေနေ့ကကျင်းပတဲ့အမျိုးသမီးဒေါင်းဟိလ်အယ်ပိုင်းနှင်းလျှော်စီးပြိုင်ပွဲမှာသူကဟာတတိယရခဲ့တာပါ။ဒီပွဲမှာတော့ဆလိုဗေးနီးယားကအီကာစတူဟက်ကပထမခြေစိမ်းရသွားပြီးတော့ဆွစ်ဇာလန်ကကိုရင်းဆိုတာကတော့ဒုတိယငွေစိတ်ရသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုရင်းတိုင်းစီစဉ်တင်ဆက်ပေးထားတဲ့တပတ်အတွင်းအားကစားသတင်းလှော်တွေကိုနားဆင်ခဲ့ကြရတာပါရှင်။ VOE ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရင် VOE American အတန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင
်မက္ကဆီကိုနိုင်ငံနဲ့နေသမားတားဆီးကိုကန့်သတ်နဲ့ဆက်လုပ်သွားဖို့အမေရိကန်လွှတ်တော်အမတ်တွေချရရှိထားတဲ့သဘောတူညီချက်ကိုသမ္မတဒေါ်နယ်ထရန့်ကသဘောမချတဲ့အကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းအခြေတင်ရင်းကုန်ပြီးနောက်တစ်ချိန်ဆိုးရလုပ်ငန်းတွေရပ်ဆိုင်ရမယ့်အလားအလာမျိုးမမြင်တဲ့အကြောင်းလည်းပြောဆိုထားတာပါ။အရှေ့လေဗန်ဆန်နိုင်ငံကညီလာခံတစ်ခုကိုအမေရိကန်နဲ့ပူးတွဲပြီးပိုလန်နိုင်ငံကဝါဆော့မြို့မှာဒီကနေ့စတင်ကျင်းပနေပါတယ်။ညီလာခံအစည်းအဝေးမရင်းမရဖြစ်နေတဲ့အတွက်ညီလာခံကရက်လက်တွေခံရမှာမှထွက်ပေါ်လာနိုင်မှမလားဆိုတာတန်တရားတွေလည်းထွက်ပေါ်နေကြပါ။ထိုင်းဝန်ကြီးရုပ်သိပ်၍ချင်းမဲရွေးကောက်ပွဲမှာတော်ဝင်မိသားစုဝင်တူကိုပါတီကိုစားပြုရှင်ပြိုင်မှုအမည်စင်းတင်သွင်းခဲ့တဲ့နိုင်ငံရေးပါတီကိုဖျက်သိမ်းပြီးရွေးကောက်ပွဲကော်မရှင်ကခြေခံဥပဒေဆိုင်ရာတရားရုံးကိုဒီကနေ့ပဲရှောက်ထားလိုက်ပါတယ်။ထိုင်းနိုင်ငံရဲ့စီမင်းခံပီးရင်းစင်းနဲ့ဒီမိုကရေစီနည်းကြအစိုးရကိုရွေးချယ်တဲ့စနစ်မှာစီမင်းစည်းကမ်းတွေကိုချိုးဖောက်ခဲ့တယ်ဆိုပြီးထိုင်းရဆတ်ချက်ပါတီကိုဖျက်သိမ်းပြီးကိုကော်မရှင်ကတိုင်ကြားလိုက်တာပါ။ကြားပြင်းနဲ့လွယ်ကော်မြို့မှာဗိုလ်ချုပ်အောင်ဆန်းရုပ်ထုစိုက်ထူရာကိုကန့်ကွက်ဆန္ဒပြခဲ့ကြတဲ့ကရင်တီတိုင်းရင်းသားတွေကိုအာဏာပိုင်တွေကဖမ်းဆီးရေးယူပြီးအင်အားသုံးနှိမ့်နေတဲ့လူရက်တွေကိုရပ်တန့်မှုကုလသမဂ္ဂလူ့ခွင့်ရေးထုကိုယ်စားကတောင်းဆိုလိုက်ပါတယ်။ရက်တဖွဲ့ကရောဘာဂျီဆန်သုံးနှိမ့်နေတဲ့အတွက်ဆန္ဒပြသူ20လောက်ထိခိုက်ဒဏ်ရာတွေရခဲ့ပြီးနောက်မှာပဲမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂထုကိုယ်စားရန်ဟီလီကကြေညာထုတ်ပြန်ပြောဆိုလိုက်တာပါ။အဆိုအရကလူနည်းစုတွေရဲ့ခွင့်ရေးတွေကိုအကာအကွယ်ပေးဖို့တိုင်းပြည်ညီညွတ်ရေးနဲ့ငြိမ်းချမ်းပြီးဒီမိုကရေစီရရှိရေးဆောင်ရွက်ဖို့ပြက်ကွက်တဲ့နောက်ထပ်ဆန္ဒမူနာတစ်ခုဖြစ်တဲ့အကြောင်းလဲကြေညာချက်မှာထူးခိုးရတဲ့ကပြောဆိုထားပါတယ်။ငြိမ်းချမ်းစွာစုဝေးတဲ့သူတွေရဲ့အခွင့်အရေးကိုလေးစားလိုက်နာဖို့လဲမြန်မာဆွေရောက်ကိုတိုက်တွန်းထားတာပါ
။တင်းကျင်းချက်ကိုကိုအောင်လွင်ဦးပြောပြပေးခဲ့တာပါရှင်။ ဒီကနေ့ညပိုင်းအစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဝီလျံအန်ဒရီဖြစ်ပါတယ်။မနေ့ပြန်ကြတာပြီးနေ့မနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေထဲမှာတော့ဥကျော်စန္ဒာရဲ့မြန်မာရေးတုံသက်ချက်နဲ့သူယုံကြည်ရာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်။ဒေါက်တာရှင်မြန်းနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.